Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇန်နဝါရီလ17ရက်ကြာသပတေးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Dometer 24 25 30နဲ့50တို့ကနေတိုက်ရိုက်ဖမ်းယူနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကိုကြားဝင်နောက်ဆက်ပြီးဒီမိုကရေစီစနစ်ကိုတည်ပါဖို့ရုရှားအကြိုးပန်းတဲ့အကြောင်းအမေရိကန်ထက်လွတ်တွေအစဉ်ကန်စာကိုရုရှားကပယ်ချလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်ရွာသား10ဦးပြည်မဲ့တပ်ဖြတ်ခံရတဲ့ကိစ္စမှာတာဝန်ရှိသူတွေသူတွေကိုအရေးယူဖို့နဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာဆွေရွာကလက်ခံဖို့ EU ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်တငီထက်နဲ့တူချင်ညာပေးပါပါ
။ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ NCA အပြည့်အရှစ်ဖွဲ့အရေးပေါ်အစည်းအဝေးကျင်းပတဲ့အကြောင်းနဲ့အတူနှားဆင်ကြရမှာက
လက်ရှိဒီဖြစ်နေတဲ့ဟာတွေသူတို့ဒီမှာဘလောက်ပဲပြောအကြောက်တရားတွေရှိနေတယ်သူတို့ဘင်္ဂါလီတွေပြောင်းဝင်လာပြီးတော့ဒီတက်ကန်ရခိုင်တွေစိုးရိမ်နေတာရှိတယ်နောက်ကမွတ်စလင်တွေဘက်ကလည်းအခု
မြန်မာသတင်းမီဒီယာကောင်စီတွဲဖက်အတွင်းရင်းမှုနဲ့ဦးကျော်စွာဝင်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနှားဆင်ကြရပါမယ်ဒါပြင်ဘတ်ဂျက်ကာလပြောင်းလဲသတ်မှတ်တဲ့လွှတ်တော်ကဆွေးနွေးချက်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲကိုကြားဝင်နောက်ဆက်ပြီးဒီမိုကရေစီစနစ်ကိုထိပါဖို့ရုရှားနိုင်ငံကကြိုးပမ်းခဲ့ကြောင်းအမေရိကန်ထက်လွှတ်တွေရဲ့အစိုးရကစားအခြေမြစ်မရှိသလိုနှစ်နိုင်ငံဆက်ဆံရေးကိုလည်းထိခိုက်စေကြောင်းရုရှားကတုံ့ပြန်လိုက်ပါတယ်။အမေရိကန်တက်လို့တော့ဒီမိုကရက်ကိုယ်စားလှယ်ရဲ့အစီအခံစာမှာတော့ဒီမိုကရေစီစနစ်ကိုတိုက်ခတ်တဲ့ရုရှားရဲ့လွတ်ရတရားအမေရိကန်ရွေးကောက်ပွဲတွေမှာလာမကပဲနိုင်ငံတကာတိုက်တာနဲ့ဖြစ်ပွားနေကြောင်းပြောဆိုထားတယ်လို့သမ္မတဒေါ်နယ်ထရန့်အနေနဲ့ချင်းချောက်မှုတွေကိုရင်ဆိုင်ဟန်တားဖို့ပြက်ကွက်ခဲ့ကြောင်းလည်းပြောဆိုထားတာပါအမေရိကန်မျိုးသားလုံခြုံရေးအပေါ်ဒီလောက်ထိကြီးမားတဲ့ချင်းချောက်မှုမျိုးကိုဘယ်သမ္မတအဆက်ဆက်ကမှလက်လျူရှုခဲ့တာမျိုးမရှိခဲ့ကြောင်းလည်းတက်လို့တော့နိုင်ငံခြားဆက်ဆံရေးကော်မတီဝင်ထိတ်တန့်ဒီမိုကရက်ကိုယ်စားလှယ်ဘင်ကာရင်ကပြောဆိုခဲ့ပါတယ်ရုရှားရဲ့လွတ်ရတရားကိုမဟန်တားနိုင်ခဲ့ရင်ဒီနေ့ရွေးကောက်ပွဲတွေမှာရော2020သမ္မတရွေးကောက်ပွဲတွေမှာပါရုရှားကစွပ်ဖက်လာလိမ့်မယ်လို့လည်းသတိပေးခဲ့တာပါရုရှားဆိုရပြောခွင့်ရသူဒီမထရီပက်စကော့ကတော့ဒီနေ့သတင်းတောက်တွေနဲ့တယ်လီဖုန်းကတဆင်သတင်းစာရှင်းလင်းပွဲလုပ်ရမှာရုရှားကစွပ်ဖက်မှုတွေရှိနေကြောင်းစွပ်စွဲချက်တွေကအခြေမြစ်မရှိဘူးဆိုပြီးပြောဆိုပယ်ချခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပူးပေါင်းဆောင်ရွက်မှုဆွဆဲချက်တွေကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးအထူးစုံစမ်းရေးမှူးရောဘတ်မူလာနဲ့တွေ့စရာမလိုလောက်ဘူးလို့ပြောဆိုလိုက်ပါတယ်။မနေ့ပုတ်ထူးနေ့ကနော်ဝေးဝင်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးနောက်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကအခုလိုပြောတာပါ။ရုရှားနဲ့ပေါင်းကြံခဲ့တာမရှိဘူးဆိုတာကိုသမ္မတကထပ်ပြီးပြောပါတယ်။တကယ်တမ်းပေါင်းကြံခဲ့တာကတော့ဒီမိုကရက်တီနဲ့ရုရှားတွေဖြစ်တယ်။အောက်လန်းနီနဲ့ဆက်ပြီးတိုက်ခိုက်နေကြဆဲပဲလို့လဲသမ္မတကပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်သမ္မတနဲ့တွေ့ဆုံမေးမြန်းလိုတဲ့အကြောင်းအထူးစုံစမ်းရေးမှူးရောဘတ်မူလာကသမ္မတထရန့်ရဲ့ရှေ့နေတည်နဲ့ပြောဆိုထားတာရှိတယ်ဆိုတဲ့သတင်းတွေထွက်နေတာပါ။ဒီစုံစမ်းစစ်ဆေးမှုကိုလည်းဒီမိုကရက်တီရဲ့လိညာမှုတစ်ခုအဖြစ်သမ္မတကပြောဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေမှာတော့အခုချိန်ထိသမ္မတထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်မနန်းဖို့ကိုဆွဲချက်တင်ထားပြီးဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ဖလင်းကလည်းအပြစ်ရှိကြောင်းဝန်ခံထားတာဖြစ်ပါတယ်
။အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်အလုပ်ဖြစ်နေကြောင်းနဲ့အီရန်ရဲ့ပက်ထင်တဲ့မစ်ဆိုင်တောင်းစီစဉ်တဲ့အရှေ့လေဗန်ဒေသကတခြားလူရက်တွေပေါ်စိုးရိမ်မကင်းဖြစ်နေတာတွေကိုတော့တိကျကိစ္စရပ်တွေဖြစ်ကင်တွယ်ဖို့လိုအပ်ကြောင်းဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုဂါဟီနီကပြောဆိုလိုက်ပါတယ်။နျူကလ িয়ার စီစဉ်ကိုကန့်သက်လျှော့ချမဲ့အီရန်နိုင်ငံကိုအပြန်အလှန်တွေနဲ့ဗန်နရေးရပိတ်ဆို့တံခတ်မှုတွေလျှော့ချပေးမဲ့2015ခုနှစ်ကသဘောတူညီချက်နဲ့ပတ်သက်ပြီးဗြိတိန်ပြင်သစ်ဂျာမနီအီရန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာဒီနေ့တွေ့ဆုံပြီးနောက်မှာပဲပြောကြားလိုက်တာပါအီရန်ကတော့နျူကလ িয়ার လုပ်ငန်းတွေဟာငြိမ်းချမ်းတဲ့ယူရချက်နဲ့သာဖြစ်ကြောင်းပြောဆိုထားပါတယ်တွေ့ဆုံမှုပြီးဒီနေ့နောက်တွေကိုပြောတဲ့အချိန်မှာတော့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ကိုတခြားတန်တမာတွေနဲ့အတူမတွေ့ရပေမဲ့မနေ့ကတော့သဘောတူညီချက်ကိုအားပေးထောက်ခံကြောင်းပြောဆိုခဲ့တယ်လို့အမေရိကန်ကဖျက်လို့ပြစီမူဝါဒတွေကျင့်သုံးလာနေကြောင်းလဲဆွဆွဲပြောဆိုထားတာပါကမ္ဘာအင်အားကြီးငါးနိုင်ငံနဲ့အီရန်နိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ကိုအမေရိကန်ပါဝင်အားလုံးကလေးစားလိုက်နိုင်ဖို့လိုအပ်ကြောင်းပြည်ထောင်နိုင်ငံရေးဝန်ကြီးယောင်းအက်ဖ်လက်ဒရင်းကလည်းပြောဆိုထားတာပါပြည်ထောင်နိုင်ငံရေးဝန်ကြီးဘောရစ်ဂျွန်ဆန်ကတော့သဘောတူညီချက်ကိုနိုင်ငံတကာတိုက်တာနဲ့ထောက်ခံမှုအီရန်နိုင်ငံကိုဒေသတွင်းမှာအင်းနီးချင်းကောင်းဖြစ်လာအောင်အခွင့်အရေးပေးဖို့အရေးကြီးကြောင်းပြောဆိုထားပါတယ်
ပြီးခဲ့တဲ့လကဒေါ်မီချောင်းတောင်ကုန်းတွေပေါ်မှာတစ်ပင်တစ်တော်တွေပြုံးတိခဲ့ရတဲ့အမေရိကန်ပြည်ထောင်စုလော့စင်ဂျလိစ်မြို့ရဲ့မြောက်ပိုင်းမှာရေကြီးမြေပြိုရာကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးအိမ်တချို့ပျက်စီးပါတယ်။အနည်းဆုံးလူ18ဦးလည်းပျောက်ဆုံးနေတာနဲ့အတူရဲတပ်ဖွဲ့တွေအမျိုးသားအစောင့်တပ်ကမ်းခြေဆောင်တပ်တို့ရဲ့အကူအညီနဲ့လော့စင်ဂျလိစ်ခရိုင်ကရှာဖွေကယ်ဆယ်ရေးအဖွဲ့ကြီးရောက်ရှိနေပြီးမနေ့ဗုဒ္ဓနေ့မှာအသက်ရှင်ကျန်ရစ်သူတွေကိုတိုးချဲ့ရှာဖွေနေကြပါတယ်။ဒီလူတွေဘယ်မှာရှိနေတယ်လဲဆိုတာမသိရကြောင်းနဲ့အပျက်စီးတွေချာမှာရှိနေမယ်လို့ထင်မြင်တဲ့အကြောင်းစန်တာဘာဘရာခရိုင်ရဲ့ပြောခွင့်ရအမ်ဘာအန်ဒါဆန်ကပြောပါတယ်။မြေပြိုမှုဖြစ်စေခဲ့တဲ့မိုးသက်မုန်တိုင်းကအင်ကာနစ်အစောပိုင်းမှာပြက်ပြက်သွားခဲ့တာကြောင့်ဒူးလောင်မြုပ်တဲ့ရွှေနေထဲမှာအိမ်တွေထဲမှာပိတ်မိနေသူတွေကိုရဟတ်ရင်တွေခွေးတွေအသုံးပြုရှာဖွေနေတဲ့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေအတွက်လမ်းရှင်းသွားစေတာပါအ ਨੇ ဆုံးအိမ်ဒါဇင်ပေါင်းများစွာပျက်စီးဒါမှမဟုတ်လဲခေါင်းတည်တဲ့ဒေသတွေမှာတော့အပျက်အစီးကြီးကြီးမားမားရှိနိုင်တယ်လို့လဲစန်တာဘာဘရာခရိုင်ရဲမှုကပြောဆိုထားပါတယ်ရှင်
တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မောင်တောင်မြို့နယ်မှာမွတ်စလင်ရွာသား10ဦးဥပဒေမဲ့တပ်ဖြတ်ခံရတဲ့ကိစ္စအတွက်တာဝန်ရှိသူတွေကိုအရေးယူဖို့နဲ့လူခွင့်ရေးချုပ်ဖောက်မှုတွေအားလုံးကိုပေါ်ထုတ်နိုင်အောင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာစိုးရကလက်ခံမှုဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တောင်မြို့နယ်အင်းတင်ချေရွာတုတ်တံမှာတွေ့ခဲ့ရတဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံသူတွေဖြစ်တဲ့အကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲ EU ကတိုက်တွန်းလိုက်ကြပါဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအားလုံးကိုဖော်ထုတ်နိုင်အောင်စစ်ဆေးတေချာပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးကြီးလိုအပ်နေတဲ့အကြောင်းအခုဖြစ်ရက်ကပြသနေတာကြောင့်အဖြစ်မှန်ကိုသိနိုင်အောင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့သတင်းမီဒီယာတွေကိုမြန်မာစိုးရကခွင့်ပြုဖို့လဲ EU ကတိုက်တွန်းလိုက်တာပါတမန်တော်ကဝဲဦးစည်းချုပ်ရုံရဲ့မနေ့တုန်းကထုတ်ပြန်ချက်ထဲမှာတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလ1ရက်နေ့ကတမန်တော်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီချမ်းဖက်သမား10ဦးကိုစစ်တပ်ကစစ်ဆေးမြင်းမြန်းပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်တပ်ဖြတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။တပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်သူဒေသခံတွေနဲ့တပ်ဖွဲ့ဝင်တွေကိုဥပဒေနဲ့ညီအရေးယူသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြေကြောင်းကြားဖို့ပြက်ကွက်ခဲ့သူတွေနဲ့တာဝန်ရှိသူအစင်းစင်ကိုလည်းအရေးယူသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
မြန်မာနိုင်ငံကိုသုံးဖြတ်ချခီးစဉ်အဖြစ်ဒီကနေ့ရောက်လာတဲ့ဂျပန်နိုင်ငံချိုင်ဝင်ကြီးတာရိုကိုနိုဟာဒီကနေ့မှာတော့ရန်ကုန်မြို့ကစစ်အတွင်းကျဆုံးသူဂျပန်စစ်သည်တွေမြုပ်နှံထားတဲ့တင်းချိုင်ကိုတွားရောက်ကာရဝပြုပါတယ်ဂျပန်နိုင်ငံချိုင်ဝင်ကြီးဟာမနေ့ပြန်မှာတော့မြန်မာနိုင်ငံချိုင်ဝင်ကြီးလည်းဖြစ်နိုင်ငံတော်အတိုင်းအမင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတင်းစာရှင်းလင်းပွဲလုပ်ဖို့လည်းစီစဉ်ထားပါတယ်ခီးစဉ်အတွင်းဂျပန်နိုင်ငံချိုင်ဝင်ကြီးဟာတမတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။စနေနေ့မှာတော့မကြသေးခင်တုန်းကတကြော့ပြန်ပြိပခတွေကျုံခဲ့ရတဲ့ရခိုင်ပြည်နယ်ကိုသွားရောက်မှာပါ။ဂျပန်နိုင်ငံဆိုင်ဝင်ကြီးရဲ့ခီးစဉ်မတိုင်မီမနေ့တုန်းကတော့ပြီးခဲ့တဲ့လတဲ့ဖမ်းဆီးခံခဲ့ရတဲ့ Riders သတင်းဌာနကမြန်မာသတင်းသမား2ဦးကိစ္စအပါအဝင်လူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့စိုးရိမ်မကင်းစရာတွေကိုမြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှီဟီဒဲရှုဂါကပြောဆိုထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေခံလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာနိုင်ငံတကာအတိုင်းအဝန်းကအလေးထားတဲ့စံတမိုးတွေဖြစ်ကြောင်းလဲမနေ့တုန်းကတိုကျိုမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်
။တရုတ်နိုင်ငံကအမေရိကန်အစိုးရရဲ့ငွေစုစာချုပ်တွေဝယ်ယူစုဆောင်မှုတွေကိုလျှော့ချတာဒါမှမဟုတ်ရက်ဆိုင်တဲ့အထိလောက်ကောင်းလောက်လာနိုင်ကြောင်းသတင်းထွက်ပေါ်လာတဲ့ပေါ်တရုတ်နိုင်ငံကမဟုတ်မှန်ကြောင်းငြင်းဆန်လိုက်ပါတယ်။အမေရိကန်ဆိုရရဲ့ငွေစုစာချုပ်တွေဈေးကွက်မှာလူကြိုက်နည်းလာသလိုကုန်သွယ်ရေးအရာတင်းမာမှုတွေကြီးထွားလာနေချိန်မှာအခုလိုဆောင်ရွက်ဖို့တရုတ်စိုးရအကြီးအကဲအရာရှိတွေကတိုက်တွန်းခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ခြေဆိုင် Bloomberg စီးပွားရေးစာဆောင်ကသတင်းရင်းမြစ်တချို့ကိုကိုးကားရေးသားဖော်ပြခဲ့တာပါ Bloomberg သတင်းထွက်ပေါ်လာပြီးနောက်မှာပဲဈေးကွက်ထက်မှာငွေစုစာချုပ်တန်မိုးတွေကျဆင်းသွားသလိုအမေရိကန်ဒေါ်လာတွေကိုထုတ်ရောင်းလာတယ်လည်းရှိခဲ့ပါတယ် တရုတ်နိုင်ငံပြပငွေကြေးလဲလဲရေးကြီးကြပ်မှုဌာနကတော့ Bloomberg သတင်းဌာနရဲ့ဖော်ပြချက်ဟာအချက်လက်မှားယွင်းတာဒါမှမဟုတ်သတင်းတူဖြစ်နေကြောင်းဒီကနေ့ပဲကြေညာချက်တစ်စောင်ကို website ကနေထုတ်ပြန်ခဲ့တာပါတရုတ်နိုင်ငံမှာအမြောက်များရှိနေတဲ့ပြပအရန်ငွေကြေးတွေကိုဈေးကွက်အခြေအနေနဲ့ရင်းနှီးမြှုပ်နှံမှုလိုအပ်ချက်တွေပေါ်မူတည်ပြီးကျန်းကျန်းချင်းချင်းစီမံခန့်ခွဲထားကြောင်းလည်းပြောဆိုခဲ့ပါတယ်တရုတ်နိုင်ငံဟာကမ္ဘာမှာပြပအရန်ငွေကြေးအများဆုံးပိုင်ဆိုင်တဲ့တိုင်းပြည်ဖြစ်ဒေါ်လာ 3.1 trillion အထိစုဆောင်းထားတာပါဒေါ်လာ1 billion တန်မိုးရှိတဲ့အမေရိကန်ငွေစုစာချုပ်တွေကိုတရုတ်နိုင်ငံကဝယ်ယူစုဆောင်းထားကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုထားတဲ့အတွက်လည်းတရုတ်နိုင်ငံဟာအမေရိကန်ဆိုရကျွေးမိကိုပြပမှာအများဆုံးထိချုပ်ထားတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ
်အာဖရိကမြောက်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့တူနီရှားနိုင်ငံမှာအစိုးရရဲ့ချိုးချံချွေတာရေးအစီအစဉ်တွေအပေါ်အကြမ်းဖက်ဆန့်ကျင်မှုအတွင်းလူပေါင်း900ကျော်ဖမ်းဆီးထားကြောင်းအာဏာပိုင်တို့ကပြောပါတယ်။မနေ့ဗုဒ္ဓဟူးနေ့တနေ့တည်းမှာပဲလူပေါင်း300ကျော်ဖမ်းလာလို့အာဏာပိုင်တို့ကပြောပါတယ်။အခွန်ထက်တိုးကောက်တာကိုအစိုးရရဲ့ဘတ်ဂျက်တစ်ထဲကိုထည့်တဲ့အပေါ်တုံ့ပြန်နဲ့ပြီးခဲ့တဲ့တနင်္လာနေ့ကဆက်ခဲ့တဲ့ဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ဖို့မြို့အတော်များများမှလုံခြုံရေးတပ်ဖွဲ့တွေချထားခဲ့ပါတယ်။အနာရှင်ဇိုင်အယ်အဘင်တိုင်းဘင်အလီကို2011ခုနှစ်မှာဖြုတ်မချနိုင်ခင်ကာလရှည်ကြာခဲ့တဲ့အဂတိလိုက်စားမှုနောက်အလုံးလက်မဲ့များပြားမှုတွေကြောင့်တူနီရှားနိုင်ငံကိုအကျက်ရိုက်စေတာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့မတ်သိငီထိုက်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါအလှပ်ဖြစ်ပါတယ်ရှင်အကျန်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစူပူအကျန်းဖက်မှုတွေပြုလုပ်ဖို့ရှိနေတယ်ဆိုတာဒေသအာဏာပိုင်တွေစီကသိကြရတယ်လို့သတင်းသွားရယူခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်ကြတဲ့သူတွေဟာစိုးရိမ်ထိတ်လန့်မှုတွေနဲ့နေထိုင်နေကြရတယ်လို့လည်းပြောပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်အကျန်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုမြန်မာသတင်းမီဒီယာကောင်စီကဦးဆောင်ပြီးပြည်တွင်းမီဒီယာတွေနဲ့ဇန်နဝါရီ6ရက်ကနေ10ရက်ထိတွားရောက်သတင်းရယူခဲ့တာပါသတင်းတွားရောက်ရယူခဲ့ပြီးတွားရောက်ခဲ့တဲ့ခီးစဉ်ကြောင်းကိုဒီကနေ့ဇန်နဝါရီ17ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်သတင်းတွားရောက်ရယူရမှာတော့ရခိုင်ပြည်နယ်မှာစူပူမှုတွေပြုလုပ်ဖို့ရှိရဆိုတာဒေတာအာနာပိုင်တွေရှိကသိရှိရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကောင်စီဝင်ဦးအောင်ကျန်ကပြောပါတယ
်ကျွန်တော်တို့သိရသလားစုံစမ်းခဲ့ရသလားတဲ့ဆရာအနေနဲ့ပုဂ္ဂိုလ်တွေရဲ့အပြောအရကဗန်ဂလီတွေပြန်မဝင်ထိုင်အောင်ကြားဖို့ဒီရွယ်ချက်နဲ့ဒီရပိုင်းတွင်မှာစုမဲ့ဆိုတာကိုတို့သတင်းရတယ်။ရှေ့ရဲ့ကိုယ့်ရဲ့ဆေးရဲ့စုမဲ့ဒီလိုပြောကြတယ်။ဒါအရှင်ငါးစားတွေကကြားရတဲ့သတင်းမှာအဲ့ဒီအချိန်မှာကျွန်တော်တို့ဘာသွားတွေ့ရလဲဆိုတော့ငါးရဲ့နေကပြမရောစစ်ကြောင်းခုကိုမိုင်းခွဲပြီးတဲ့နောက်မှာရေစက်ချောင်းကရွာမှာအောင်ဝဲခံတဲ့အထိမ်းမအနေနဲ့ကောနာဘင်္ဂလားဒေ့ရှ်ရှုပြီးတော့အခမ်းအနားလုပ်တဲ့ညလိုပဲဒီဟာကိုလည်းကျွန်တော်တို့ကြားခဲ့ရပါတယ်အဲ့တော့ကျွန်တော်ဘာပြောချင်တယ်လဲဆိုတဖြည်းဖြည်းနဲ့ပြန်ဆုလာပြီးတော့သူတို့ပြန်တက်စကန်းထဖို့အစီအစဉ်ရှိတယ်လို့ပြောချင်ပါတယ်အဲ့ဒါကလည်းပဲတက်ဆရာလူမျိုးအာနာပိုင်တွေကကြိုတင်ပြီးပြင်ဆင်ထားပါတယ
်မြေပင်ကွေးစင်သတင်းယူရမှာတော့အကြမ်းဖက်မှုဖြစ်စဉ်တွေကြောင့်ရခိုင်ပြည်နယ်မှာနေထိုင်တဲ့လူမှုအတိုင်းဝိုင်းနှစ်ခုဟာစိုးရင်ထိတ်လန့်မှုတွေနဲ့နေထိုင်ရတယ်လို့လည်းသတင်းမီဒီယာကောင်စီတွဲဖက်အတွင်းရေးမှူးနှစ်ဦးကျော်စွာဝင်းက VOA ကိုပြောပါတယ
်။လက်ရှိဒီဖြစ်နေတဲ့ဟာတွေသူတို့ဒီမှာဘလောက်ပဲပြောအကြောက်တရားတွေရှိနေတယ်။သူတို့ဘင်္ဂါလီတွေပြောင်းဝင်လာပြီးတော့ဒီတက်ကန်ရခိုင်တွေစိုးရင်နေတာရှိတယ်။နောက်ကမွတ်စလင်တွေဘက်ကလည်းအကိုတို့တက်ကဲပင်စခန်းမှာကြောက်ရခိုင်မှာမွတ်စလင်တွေကလည်းဒီအစိုးရကသူတို့အတူမြတ်ပြီးဖို့ပို့ပေါ့နော်။ဟိုဘာလဲပြန်လက်ခံပြီးလို့ဆိုရဲအနေထားမျိုးတွေတွေ့နေတာ။ဒါကြောင့်မို့လို့ကိုပြန်စစ်တာနှစ်ဖက်လုံးကဒီစိုးရင်နေတဲ့အနေထားမှာရှိနေတာသူတို့အကိုတို့တွေ့ကြရတယ်။
မြန်မာအစိုးရကဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုဇန်နဝါရီ23ရက်နေ့မှာတော့ပြန်လည်စတင်လက်ခံမှာဖြစ်ပါတယ်။အစိုးရအနေနဲ့ပြန်လည်လက်ခံရေးအစီအစဉ်တွေကိုအောင်မြင်အောင်ကြိုးစားနေတယ်လို့လည်းဦးကျော်စွာဝင်းကဆက်ပြောပါတယ်။
အစိုးရဘက်ကတော့ဟိုလေဟိုဝန်ကြီးချုပ်စကားပဲအခုပြောချင်ပါတယ်သူတို့ကတော့ဒီ MOU တဘော MOU မှာသူတို့ဟို agreement ယူထားတာရှိပါတယ်အဲ့ MOU တိုင်းသူတို့လက်ခံသွားမယ်နောက်ကဒီလက်ခံတဲ့အစီအစဉ်ကိုသူတို့မရမကအောင်မြင်အောင်ဘယ်လိုပဲရှိနေစူးစမ်းသွားမယ်လို့သူတို့ပြောတယ်ဒါဆိုရင်သူတို့ဘက်မှာတော့ဒီချုပ်တင်ပြင်ဆင်မှုပေါ့နော်လာတဲ့လူတွေအတွက်ကိုဘက်ပေါင်းစုံကပြင်ဆင်ထားပြီလို့အခုတို့ဟိုသူ့ပုံမှာမူတည်ပြီးသူတို့ပြောလို့ရပါတော့
မြန်မာသတင်းမီဒီယာကောင်စီနဲ့ပြည်တွင်းသတင်းမီဒီယာတွေဟာရသေးတောင်မြို့နယ်ဒုံပိုက်ရွာကိုရံကောက်ရွာနဲ့အင်းတင်ရွာမောင်တောမြို့နယ်အတွင်းကအလဲတန်ကျော်တို့အပြင်နေဆက်ခြံစည်းရိုးကာယံထားတဲ့နေရာတွေကိုလည်းလေ့လာသတင်းယူခဲ့ကြပါတယ်။နောက်ထပ်လည်းတွားရောက်သတင်းယူဖို့စီစဉ်ဆောင်ရွက်နေပါတယ်။သ တရင်မီရီတွားရောက်တရင်ရယူဖို့တည့်ရလိုမှာတော့ဗြိတောင်ကိုတွားရောက်တဲ့လုံညိုကြီးတပ်ဖွဲ့ဝင်တွေဟာကျင်ချောင်းရွာအနီးမှာအကြမ်းဖက်သမားတွေရဲ့လက်လုံမိုင်းဖောက်ကွဲတာခံရပြီးလုံညိုကြီးတပ်ဖွဲ့ဝင်နှစ်ယောက်နဲ့ရင်မောင်းတို့ဒဏ်ရာရရှိခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုလို့ရက်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံနဲ့ဗြိတိန်တန်ယုံတို့ကရှုံချခဲ့ကြပါတယ်။စကိုင်းမီနယ်မြောက်ပိုင်းကိုလုံညုံကြီးအခြေအနေအရတရင်မီဒီယာတွေအနေနဲ့တရင်ရယူဖို့အကန့်အသတ်တွေရှိနေပါတယ်။ရန်ဖန်ရန်ကာမှာတော့အစိုးရအစီအစဉ်တက်မတော်အစီအစဉ်မြန်မာနိုင်ငံတရင်မီဒီယာကောင်စီအစီအစဉ်တို့နဲ့တွားရောက်တရင်ရယူခွင့်ရှိပါတယ်ခင်ဗျာ
။ဒီကိုပြည်နယ်မောင်တော်မြို့နယ်အတွင်းအင်းဒီကျေးရွာမှာတွေ့ရတဲ့ရုပ်လောင်းတွေဟာတာဝန်ကျလုံချိုကြီးအဖွဲ့ဝင်တွေနဲ့ဒေသခံကြီးရွာသားတချို့ကတက်ဖြတ်ခဲ့တာဆိုပြီးတပ်မတော်ရဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပကအတွင်းလုံချိုရဲ့တပ်ဖွဲ့တွေရဲ့စစ်စီရေးတွေအတွင်းမှာရိုဟင်ဂျာကြီးရွာသား6,800ထက်မနည်းတက်ဖြတ်ခံခဲ့ရတယ်လို့ MSF နေစီမထားဆရာဝန်များအဖွဲ့ကလည်းထုတ်ပြန်ခဲ့တာပါ။စစ်စီရေးတွေအတွင်းမှာအခုလိုဥပဒေမဲ့တက်ဖြတ်မှုတွေဟာပြည်ပြည်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံအတွေ့ဘလောက်ထိတက်ရောက်ထိခိုက်သွားနိုင်ပါသလဲ။ဒီကြောင့်လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးကြတဲ့သူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်။ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ကို့အမြင်ကို့ဆွေးနွေးလိုတာကို့မိန်းကွန်းတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923283555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါရဲ့ရှင
်စနေညတိုက်ရိုက်လည်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေအခုတော့ဘတ်ဂျက်အသုံးစရိတ်ကိစ္စလွှတ်တော်ကဆွေးနွေးမယ့်အခြေအနေကိုနားဆင်ကြရပါမယ်မကြာခင်ရက်ပိုင်းအတွင်းပြန်လည်စတင်တော့မယ့်ဒီလွှတ်တော်အစည်းအဝေးမှာ2018ဧပြီလကနေစက်တင်ဘာလအထိကြာကာလ6လအတွက်ဘတ်ဂျက်ကိစ္စကိုအဓိကထားဆွေးနွေးဆုံးဖြတ်ဖို့ရှိတယ်လို့လွှတ်တော်ကိုယ်စားလှယ်အများစုကပြောပါရယ်နှစ်စဉ်ဧပြီတရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့အထိကိုဗန္ဒာနှစ်အဖြစ်သတ်မှတ်ထားပေမဲ့ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးမှာဗန္ဒာနှစ်ကိုအောက်တိုဘာတရက်နေ့ကနေနောက်နှစ်စက်တင်ဘာ30အထိပြောင်းလဲသတ်မှတ်ဖို့အတည်ပြုခဲ့တာပါဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင
်လာမယ့် January 15ရက်နေ့မှာလွှတ်တော်အစည်းအဝေးတွေပြန်လည်စတင်မှုရှိနေပြီးဘတ်ဂျက်အကူပြောင်းကာလ6လအတွက်အမျိုးသားစီမံကိန်းဥပဒေချမ်းနဲ့ပြည်ထောင်စုဘဏ္ဍာငွေအရာသုံးဆိုင်ရာဥပဒေချမ်းတို့ကိုဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်။နှစ်စဉ်နှစ်တိုင်းဘဏ္ဍာနှစ်ကိုဧပြီလ1ရက်နေ့ကနေနောက်နှစ်မတ်လ31ရက်နေ့အထိသတ်မှတ်ထားရကနေပြီးခဲ့တဲ့လွှတ်တော်အစည်းအဝေးမှာဘဏ္ဍာနှစ်ကိုအောက်တိုဘာ1ရက်နေ့ကနေနောက်တစ်နှစ်စက်တင်ဘာ30အထိအတည်ပြုထားခဲ့တာပါ။ဒါကြောင့်ဘန်နာနှစ်နှစ်ခုကြာ6လတာကာလအတွက်ဘတ်ဂျက်ကိစ္စကိုအခုလာမယ့်လွှတ်တော်အစည်းအဝေးမှာအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ပြည်သူ့ငွေစည်းရုံးကော်မတီဝင်လိုင်းဘွေမြို့နယ်လွှတ်တော်အမတ်ဦးခင်ချိုကပြောပါတယ
်။ဘတ်ဂျက်နှစ်ပြောင်းလိုက်တော့6လပေါ့နော်။ခါတိုင်းဆိုရင်တော့ AD လကနေပြီးတော့ March လထိပေါ့။အခုကတော့ဘယ်လိုဆိုလဲ AD ကနေပြီးတော့ September ထိပေါ့။6လတစ်ဖြတ်ပြီးဆေးလိမ့်မယ်။ကြားပြတ်ပေါ့။အဲ့ဒါဒီမှာဒီ2018-19ကတည်ကြဆွေးမှာဘူး။ကျွန်တော်လောလောဆယ်ဒီရောက်မယ်ဆိုဘတ်ဂျက်နဲ့ပတ်သက်တာပါလာမလဲဆိုလို့ရှိရင်ကျွန်တော်ပုံငွေလုံငွေခေါ်တော့ပေါ့နောက်ဆုံးအာရီပေါ့အဲ့ဒါလာလိမ့်မယ်အာရီလာလိမ့်မယ်အာရီလာမစင်အာရီပြီးမှခုနပြောတဲ့6လပတ်လာလိမ့်မယ်နှစ်ခုပေါ့6လပတ်ဥပဒေကြမ်းကြတော့ तू ကမိုးရဒီကာလဖြစ်တဲ့ကြောင့် तू ကစီမံကိန်းလုပ်ငန်းတွေရတော့ဘတ်ဂျက်ဟိုရှိမှာမဟုတ်ပါမှာတော့မဟုတ်ခွင့်လည်းပြမှာမဟုတ်လေအဲ့တော့ तू လာမစင်တာမှာ30စိတ်နဲ့ဒီမလုပ်မဖြစ်ပေါ့လုပ်ဆဲနဲ့မလုပ်မဖြစ်လုပ်ရမယ်လုပ်ငန်းတွေတော့ပဲဘတ်ဂျက်တော့မပါလိမ့်မယ်လေဒီကံနဲ့တိဆောက်ဒီလုပ်ငန်းတွေကြတော့18-19အဲ့ဘတ်ဂျက်ကြမှာထည့်ဆွဲမှာပေါ့
ဘဏ္ဍာနှစ်နှစ်ခုကြာကြာကာလအတွက်ဘတ်ဂျက်ဟာ2018ဘဏ္ဍာနှစ်ရဲ့ပထမ6လထက်နည်းဖို့ရှိနေပြီးမိုးရင်းကာလဖြစ်တာမို့စီမံကိန်းကြီးတွေအတွက်ဘတ်ဂျက်ကိုတော့ထည့်သွင်းရေးဆွဲဖို့မရှိဘူးလို့ဦးခင်ချိုကပြောပါတယ်။လာမယ့်လွှတ်တော်မှာကြာကာလ6လတာဘတ်ဂျက်ကိုအတည်ပြုဖို့ကအဓိကဖြစ်ပြီးဘတ်ဂျက်အပြောင်းလဲကာလအတွက်အမျိုးသားစီမံကိန်းဥပဒေရေးဖို့ဖြစ်လာတာဖြစ်တယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။
ဒါဟိုဘတ်ဂျက်အပြောင်းအလဲကြောင်းရှင်းလိုက်တာဘတ်ဂျက်ဆိုတာကွာဟမှုဖြစ်သွားတာဟုတ်ဘတ်ဂျက်နဲ့အပြောင်းသွားတော့ဧပြီလ1ရက်နေ့ကဒီစက်တင်ဘာလကုန်ထိအဲအဲ့ဒါ6လတာဘတ်ဂျက်သတ်သတ်ကြံခဲ့တယ်ဟိုအောက်တိုဘာ1ရက်နေ့မှာဘတ်ဂျက်ပြစ်ဆက်တာဟုတ်ဆိုတော့အဲ့ဂျာ6လကာလကတိကျဆွဲရမလို့ဖြစ်နေတော့အဲ့ဒါကြောင့်ကျွန်တော်တို့ပြောတာပါအဲဒီဟိုအမြတ်ဆီမှာလို့ဆိုတာအမတင်မယ်ရတော့ခမန်းကြီးအဲ့ဒါလည်းတင်မှာပေါ့နော်ရတော့ခမန်းကြီးကတော့ဟိုအဲ့ဘတ်ဂျက်တိုင်းမှာတင်ပါတယ်
ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့မှာပြုလုပ်တဲ့ဗန္ဒာရေးကော်မရှင်အစည်းအဝေးမှာတော့ 6လဘတ်ဂျက်မှာစုစုပေါင်းရငွေကျပ်386ဘီလီယံကျော်နဲ့အသုံးစရိတ်ကျပ်1195ဘီလီယံကျော်ခန့်မှန်းထားပြီးတိုင်းနယ်ပြည်နယ်တွေကိုလက်ရှိဘဏ္ဍာနှစ်အတွင်းသတ်မှတ်ပေးခဲ့တဲ့ဘတ်ဂျက်ပမာဏရဲ့90ရာခိုင်နှုန်းကိုပဲထောက်ပံ့ပေးဖို့ဆုံးဖြတ်ထားပါတယ်။လာမယ့်ဇန်နဝါရီ15ရက်နေ့မှာကျင်းပမယ့်ပြည်တော်စုလွတ်တော်အစည်းအဝေးမှာတက်တော်ဥပဒေချမ်း၊အခြေခံပညာဥပဒေချမ်း၊ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေချမ်းစတဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်ဖို့ဆွေးနွေးဖို့လည်းရှိနေပါတယ်ရှင်။
မမမြင့်ခိုင်ပြောပြခဲ့တာပါရှင်အခုဆက်လက်ပြီးတော့ NCA အပြည့်အရှစ်ဖွဲ့အရေးပေါ်အစည်းအဝေးကျင်းပတဲ့အကြောင်းကိုနားဆင်ကြရပါမယ် NCA လက်မှတ်ထိုးအပြည့်အရှစ်ဖွဲ့ရဲ့ငင်းချင်ရေလုပ်ငန်းစဉ်ဦးဆောင်ဖွဲ့အရေးပေါ်အစည်းအဝေးကိုဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာစတင်ကျင်းပနေတာပါဒီအစည်းအဝေးကနေ NCA နဲ့ပတ်သက်ပြီးနားလည်မှုလွှဲမှားနေတာတွေရှမ်းအမျိုးသားအဆင့်အကျိုးနိုင်ငံရေးဆွေးနွေးပွဲတွေတားမြစ်ပိတ်ပင်ခံရတဲ့အပေါ်ပြန်လည်ညှိနှိုင်းဖို့ရှိနေတယ်လို့လည်းအဖွဲ့ခေါင်းဆောင်တွေကဆိုပါတယ်ဒီအကြောင်းသေးသေးကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်အဖြစ်ရတိုင်းသားရှစ်ဖွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PBSD ဖွဲ့တွေနဲ့အစိုးရဖွဲ့တို့ကြား NCA နဲ့ပတ်သက်ပြီးနားလည်မှုလွှဲမှားနေမှုကိုကြော်လွှားဖို့အစည်းအဝေးကျင်းပရတယ်လို့ဒရင်မျိုးသားစည်းရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖိုးကဒီကနေ့မှကျင်းပတဲ့အစည်းအဝေးရဲ့အဖွဲ့မိတ်ခွန်းမှာပြောပါတယ
်ပြည်တော်စုနိုင်ငံရေးညီလာခံ28ရာစုပင်လုံးတရားစီရင်မှုဥတီပြီးပြင်ဆင်နေတဲ့လုပ်ငန်းတွေမှာမမျှော်လင့်ပဲကျွန်တော်တို့ EOS တွေနားလည်ထားတဲ့မျိုးသားစိတ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာပြင်ဆင်မှုလုပ်ငန်းစဉ်ဆက်စပ်တွေအပေါ်နားလည်ထားမှုနဲ့အစိုးရဘက်ကနားလည်ထားတာတွေမတူညီဘူးဆိုတာကိုကျွန်တော်တို့တွေ့ရှိလာပြီးကြည့်ရပါတယ်အခုလိုတွေ့ရှိရတဲ့အပေါ်မှာကျွန်တော်တို့ရှေ့ကိုစိတ်တဲ့ရှေ့မှာကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့ဒါဆွေးနွေးပြီးတော့ကျွန်တော်တို့အတွက်အခုလိုပြောမယ်ဆိုရင်ပုံမှန်ဟုတ်ပဲအရေးပေါ်သဘောဖြစ်ပါ
ဇန်နဝါရီလကုန်လမှာကျင်းပဖို့ရထားတဲ့27ရာစုပင်လုံးတတိယအကြိမ်အစည်းအဝေးမှာတင်ပြနိုင်ရေးအတွက်ရှမ်းမျိုးရဆစ်အချုပ်နိုင်ငံရေးဆွေးနွေးပွဲတွေတာမြင့်ပိတ်ပင်ခံခဲ့ရတဲ့ပေါ်ပြန်လည်ညှိနှိုင်းဖို့ NC လက်မှတ်ရေးထိုးတဲ့အဖွဲ့တွေစီဝေးကျင်းပခဲ့တာပါဒီလိုတာမြင့်ပိတ်ပင်လက်ပေါ်မှာ NC အပြည့်ရဖွဲ့တွေကြားဆွေးနွေးပြီးငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့မြန်မာဆိုရနဲ့ဆက်လက်ညှိနှိုင်းသွားရမယ်လို့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူသူစေဖိုးကအခုလိုပြောပါတယ်
ငင်းချမ်းရေးလုပ်ငန်းစဉ်ဟာအမိတ်ပေးနာခံမှုစနစ်နဲ့တွားရမျိုးမဟုတ်ပဲအပြာလာအတိမပြုမှုလေးစားမှုပြုကြတာယုံကြည်မှုတည်ဆောက်ခြင်းကိုအခြေခံတာ stakeholder တွေကြားတန်တရားတာရှားရှိတဲ့ညီမျှဖို့လိုပါတယ်တစ်ဖက်နဲ့တစ်ဖက်အစိုးရမှုတွေကိုပေါ်ထုတ်ပြီးအပြေရှာမှတာအနှစ်သာရရှိတဲ့တွေ့ဆုံဆွေးနွေးပွဲတွေဖြစ်ပေါ်လာမှာဖြစ်ပါတယ်ဒီလိုရှိဖွဲ့ရဲ့ကြားမှာလည်းကျွန်တော်တို့ရဲ့စိုးရိမ်မှုတွေကိုပေါ်ထုတ်ပြီးတစ်ဖက်ဆွေးနွေးပွဲတွေနဲ့ညီနိုင်ဆွေးနွေးဖို့လုပ်ရမှာဖြစ်ပါတယ်
ဒီစင်ပါလလည်းကဆက်ပြီးတော့ NCA အပြည့်ရတောင်ပိုင်းရှမ်းပြည်သမတော်ကလည်းဥဆောင်ကျင်းပခဲ့တဲ့ရှမ်းလူမျိုးလားမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုသိမ့်ဆုံပွဲတွေကိုသမတော်နဲ့ပြည်내ဆိုရကနေတာမြင့်ပြည့်ပင်ခဲ့ပြီးလင်းခေမှာကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲကိုရက်ကတမရှိရွှေဆန်းကြောင် RCSF ကဇန်နဝါရီလ၈ရက်နေ့မှာသဘောထားထုတ်ပြန်ခဲ့ပါတယ်နိုင်ငံရေးဆွေးနွေးပွဲကြိုလူထုသိမ့်ဆုံပွဲလူထုဆန္ဒရယူခြင်းမရှိဘဲနဲ့ပင်လုံတတ်တရခြင်းစီဝေးမှာတင်ပြဖို့မဖြစ်နိုင်ဘူးလို့လင်းခေခရိုင်စစ် GNC အပြည့်ရပူးတွဲစောက်ကြည့်ရေးကော်မတီဒေရခန့်ကုစလဲဆိုင်းပါဟန်ကပြောပါတယ
်လူထုအသက်မပါဘဲနဲ့တော့လှုပ်ဖို့တော့နည်းနည်းလေးခက်တာပေါ့နော်အမှန်တော့ရှမ်းတမျိုးသားလုံးနိုင်ငံရေးဆင့်ဆိုတော့နော်တနယ်လုံးမှာရှိတဲ့ရှမ်းလူမျိုးရဲ့အတန်ကနားထောင်ပြီးမှပဲ27တတိယကြိမ်မြောက်သွားမှရှင်ပြေမှာလေတကယ်လို့ဘလို့ဖြစ်ဆိုတော့ကျော်တင်တဲ့ဒုတိယကြိမ်လိုမျိုးပဲပြန်ဖြစ်မလားမှမသိတာဒုတိယကြိမ်တုန်းလည်းဘာမှပြောရှာမရှိဘဲနဲ့ပြန်လာရတာပေါ့နော်
တခြား NCA ပြည်ရကျောင်းသားတပ်မတော် APSDF ဖွဲ့တွေရဲ့နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုသိမ့်ဆုံပွဲတွေကိုတော့ရန်ကုန်မြို့ပါဝင်နေမြို့တွေမှာကျင်းပခွင့်ပြုခဲ့ပါတယ်။လက်ရှိမြန်မာတပ်မတော်နဲ့တိုင်းရင်းသားဖွဲ့တွေကြားစစ်ရေးသိမ်းမှနေတဲ့ဒေသဖြစ်တဲ့ရှမ်းပြည်နယ်ဆိုရင်အကျိုးလူထုသိမ့်ဆုံပွဲတားဆီးခံရတဲ့ပုံမှာ NCA လက်မှတ်ထိုးအပြည့်ခတ်ရစရေးဖွဲ့ရှစ်ဖွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဖွဲ့ PPSC ကအရေးပေါ်စည်းဝေးခေါ်ယူနေတာဖြစ်ပါတယ်။ဒါအပြင်ကရင်မျိုးရာစည်းရုံး KNU ဖွဲ့တွေကကရင်မျိုးရာလူမျိုးရေးတပ်မတော် KNLA ဖွဲ့ကလည်း NC လမ်းကြောင်းကလုံမှုဖြစ်တော့သလိုလမ်းမ27ရာစုပင်လုံးညီလာခံကိုလိုအပ်တယ်လို့ရွှေ့ဆိုင်းပေးဖို့ဆိုပြီးတောင်းဆိုထားတဲ့ပေါ်မှာဒီစည်းဝေးမှာဆွေးနွေးဖြေရှင်းဖို့လည်းရှိနေပါတယ်ဒီကနေ့နဲ့မနက်ဖြန်နေ့ရက်သားကျင်းပမဲ့ PBSD အရေးပေါ်စည်းဝေးမှာအမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကိစ္စအပြည့်ရရှိဖွဲ့တစ်ဖွဲ့ချင်းစီရဲ့လူထုသိမ့်ဆုံဆွေးနွေးပွဲကိစ္စပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယကြိမ်စီဝေးကိစ္စနဲ့ရှေ့လုပ်ငန်းစဉ်တွေကိုချမှတ်သွားဖို့ရှိနေပါတယ်အခုစီဝေးမှာကရင်မျိုးရာစီယုံ KNU ရှမ်းပြည်ပြန်လည်စုဆောင်ရေးကောင်စီ RCSS မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ရခိုင်ပြည်လူမျိုးရေးပါတီ ALP ဒီမိုကရေစီအကျိုးပြုသမ္မတ TKPA ကရင်မျိုးရာစီယုံငင်းချမ်းရေးကောင်စီ KNLAPC ချင်းမျိုးရာတပ်ဦးစီအန်ဘက်ကခေါင်းဆောင်တွေတက်ရောက်ခဲ့ကြပေမဲ့ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် BNL ဖွဲ့ကတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူးခင်ဗျာ
နိုင်ကွန်းအိမ်တင်ပြပို့ခဲ့တာပါတစ်ဆက်ထဲမှာပဲညညွတ်တော်တိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကထိပ်တီးခေါင်းဆောင်တွေနဲ့အစိုးရတပ်မတော်ကထိပ်တီးခေါင်းဆောင်တွေတည်တံ့တွဲဆုံဆွေးနွေးရေးဆိုတဲ့ UNFC ရဲ့တောင်းဆိုချက်ဟာအကောင့်တွေပေါ်လာဖို့မနည်းစသေးဘူးလို့အစိုးရငြိမ်းချမ်းရေးကော်မရှင် PC အဖွဲ့ဝင်တူကပြောလိုက်ပါတယ် UNFC တပ်ပေါင်းစုမှပါတဲ့မွန်ပြည်သက်ပါတီကအပြည့်ရ NCA စာချုပ်မှာလက်မှတ်ထိုးမယ်လို့ဆုံးဖြတ်ထားပေမဲ့UNFC တပ်ပေါင်းစုအနေနဲ့သာလက်မှတ်ထိုးမှာဖြစ်ကြောင်းမွန်ပြည်သက်ပါတီခေါင်းဆောင်တူကပြောပါတယ် UNFC အဖွဲ့ဝင်ငြိမ်းချမ်းရေးဆွေးနွေးမှုအလားအလာနဲ့ပတ်သက်လို့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
် UNFC တပ်ပေါင်းစုနဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တပ်မတော်တို့ကြား2019နှစ်ကုန်ပိုင်းအထိ18လကျော်ကြာဆွေးနွေးလာခဲ့ကြပေမဲ့ NCA အပြည့်အစားချုပ်မှာလက်မှတ်ထိုးနိုင်တဲ့အဆင့်အထိရောက်မလာသေးပါဘူးဒီတော့တွင်ပြီးခဲ့တဲ့ဒီဇင်ဘာလတည်းမှာကရင်ပြည်အမျိုးသားတွတ်တက်ရေးပါတီ KMPP တပ်ဖွဲ့ဝင်3ဦးနဲ့အရာသား2ဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ KMPP နဲ့မြန်မာတပ်မတော်တို့ကြားတင်းမာမှုတွေရှိနေတာက UNFC က NCA ကိုလက်မှတ်ထိုးနိုင်ရေးဆွေးနွေးနေတဲ့ကိစ္စကိုနှောင့်နှေးစေတယ်လို့ UNFC ဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ
်ခဏအချိန်လေးကဟိုနည်းနည်းပြောင်းလဲဖြစ်သွားတယ်ဗျသိမကြခင်တော့ကရင်ပြည်ရဲ့ဗိုလ်3ဦးနဲ့အရာသား2ဦးကိုနော်တော့ဗမာတပ်မတော်ဘက်ကဖမ်းဆီးပြီးတော့တပ်ပြတ်လိုက်တဲ့အပေါ်မှာကရင်ပြည်ကတော်တော်လေးကိုမကြည့်မနှက်ဘူးဗျဒီကိစ္စမနေ့နေ့တိုးသွားတဲ့သဘောတော့ရှိတယ်အဲဒီမကြည့်လဲတဲ့ဟာကိုထိပ်ပြီးခေါင်းဆောင်များတွေ့ဆုံပြီးတော့ရှင်းနိုင်ကြည့်မှာပေါ့ဗျတကယ်လို့ကြည်လင်တော့ဒါလက်မထိုးဖို့ရှိပါတယ်ခေါင်းဆောင်စုကြည်နဲ့ရောဒီကကြုံမင်းအောင်ဆိုင်နဲ့ရောတွေ့ဖို့တောင်းဆိုထားတယ်ဗျအခုတိတော့အကြောင်းမပြန်သေးဘူ
း NCO လက်မထိုးနိုင်ရေးအတွက်အခုလို UNFC ကတောင်းဆိုထားတဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံနိုင်ရေးကိစ္စဟာလက်တွေ့အကောင့်ထဲပေါ်လာဖို့မနည်းစားသေးဘူးလို့အစိုးရငင်းငင်းရေးကော်မရှင် PC အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ
်ကျွန်တော်တော့တိတ်မထင်ဘူးကြကျွန်တော်လည်းအချိန်ချင်းညီနိုင်ကြတာနောက်ဆုံးသူတို့တင်ပြတဲ့ရှစ်ချက်လုံးကြီးပါပြီးခဲ့တာတစ်ချိန်တစ်ချိန်လုံးရှိခဲ့ပြီကြကျွန်တော်တို့ကြားတလောက်ကတော့မပြတ်တော့ထိုးမယ်လို့တော့သုံးချက်ထားတယ်လို့ပြည်ရတယ်ကယူအန်စက်ဒီအဖွဲ့အနေနဲ့လည်းပြတ်တက်ပြီး
NCA စာချုပ်မှာမွန်ပြည်သက်ပါတီကလက်မှတ်ထိုးမယ်ဆိုတဲ့ကိစ္စသူတို့ပါတီတွင်းမှာဆုံးဖြတ်ချက်ချထားပြီးသားဖြစ်ပေမဲ့ UNFC အနေနဲ့သာလက်မှတ်ထိုးသွားမယ်လို့မွန်ပြည်သက်ပါတီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ဟန်သာကရှင်းပြပါတယ
်ကျွန်တော်တို့အဖွဲ့အတွင်းမှာကနော်ထိုးဖို့ဆုံးဖြတ်ချက်တော့ရှိတယ်ဒါပေမဲ့ဒုက္ကဋ္ဌတပ်ပေါင်းစုအဖွဲ့ဝင်ဖြစ်တဲ့တပ်ပေါင်းစုနဲ့ညှိရမယ်ဆိုတဲ့အမှုရှိတယ်လေအဲ့ဒါကြောင့်တပ်ပေါင်းစုနဲ့ညှိနေတာအဖွဲ့အနေနဲ့တော့ကျွန်တော်မလုပ်ပါဘူး
NCA စာချုပ်ဟာအဓိကတက်မတော်နဲ့ညှိနှိုင်းမှုပြေးလည်မယ်ဆိုရင်ဝန်ပြည်သက်ပါတီတဖွဲ့တည်းကလက်မှတ်ထိုးတာကိုလည်းကြိုးဆိုကြောင်း PC အဖွဲ့ဝင်ဦးအောင်စိုးကပြောပါတယ
်။တဖွဲ့ချင်းတို့လည်းကျွန်တော်လက်ခံမှာပါ။ကျွန်တော်ညီညီရဲ့သားကြီးကထွက်နေပြီ။ကျွန်တော်တို့လက်ခံထိုးစာ၈ဖွဲ့နဲ့သွားနေတယ်။ဒီတော့ဒီအဖွဲ့တွေဝန်ရံပါပြီးကြပါ။ဝန်ပါလို့မကျင်းနိုင်တော့ပြန်ချင်းသွားလို့ရတယ်လို့တိုင်းမင်းကိုရင်ပြောရတယ်ဗျာ။အဲတကယ်ဆင်းရဲရဲ့ချိန်ကျတော့တို့လက်နဲ့ကန်အဖွဲ့ကြီးနှစ်ခုဖြစ်တဲ့တော်တော့နဲ့တိုင်းလာလည်းနဲ့တိုင်းလေဗျာသူတို့နှစ်ဖက်သဘောတူပြီးတယ်ကျွန်တော်တို့အဲ့ဒီအစိုးရအနေနဲ့ကငင်းငင်းဆိုတော့ဘယ်သူမှအရှုံးမရှိဘူ
းဒါပေမဲ့ NCA စာချုပ်မှာလက်မှတ်ထိုးထားတဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSC အဖွဲ့နဲ့အစိုးရတပ်တွေကြားပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့တာကြောင့် NCA စာချုပ်ဟာခိုင်မာမှုမရှိဘူးလို့ UNFC ကသုံးသပ်ကြောင်းဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ်ဒါကြောင့်အပြည့်ရဲ့လက်မှတ်ထိုးပြီးရင်GMC ပြစ်ခတ်မှုစောင့်ကြည့်ရေးဘူးရဲကော်မတီကိုအခိုင်အမာဖွဲ့စည်းနိုင်ရေးကအရေးကြီးတယ်လို့သူကဆိုပါတယ်။အစိုးရ PC ကတော့ UNFC ရဲ့တောင်းဆိုချက်၉ချက်ကိုဆွေးနွေးတာပြည်လည်မှုရာသွားပြီလို့ပြောနေပေမဲ့ Democracy Federal နဲ့ Federal Democracy ပြည်ထောင်စုဆိုတဲ့သကကလုံးအငင်းပွားမှုရှိနေတယ်လို့လက်နက်ကိုင်တိုင်းရင်းသားနယ်မြေခွဲဝေသတ်မှတ်ရေးကိစ္စမှာလည်းပြည်လည်မှုမရာသေးဘူးလို့ UNFC ဘက်ကပြောပါတယ်ခင်ဗျာ
။ကိုညဝေအောင်စူးစီးတင်ပြခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လိုတယ်သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆွေရင် VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချင်ပါရှင် VOA မြန်မာပိုင်းည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line တို့မီတာ24 25 30 50နဲ့ line လိုက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာကျမ်းမာရေးခန္ဓာနဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူနားဆင်ကြရမှာက
UFC မှာပါတဲ့လက်မှတ်ထိုးဖို့ဆိုပြီးတော့ကျွန်တော်တိုက်တွန်းခဲ့ပါတယ်။မွန်ပြည်သက်ပါတီတခုတည်းမဟုတ်စင်တော့မွန်ပြည်သက်ပါတီနဲ့
ဒါတော့တိုင်းရင်သတင်းလောအစီအစဉ်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့နှလုံးအဆွတ်ရှင်လဲရသူတွေနဲ့သွေးမခဲစေအကြောင်းတင်ပြပေးပါမယ်။နှလုံးအဆွတ်ရှင်လဲထားသူအများစုအနေနဲ့သွေးမခဲစေတောက်ဖို့လိုအပ်ရမှာဖြစ်လာနိုင်တဲ့အန္တရာယ်တွေကိုသတိထားပြီးကာကွယ်ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။နှလုံးဆွတ်ရှင်လဲထားပြီးသွေးမခဲစေတောက်ရသူတွေမှာဘလို့အန္တရာယ်တွေကိုသတိထားဖို့လိုပြီးဘလို့ကာကွယ်သင့်တယ်လဲဆိုတာကိုနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမူဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ပါမောက္ခဒေါက်တာခင်မောင်အေးခင်ဗျာ။ကျွန်တော်တို့ဒီနှလုံးအဆုတ်ရှင်လဲရတဲ့သူတွေအနေထားကမြန်မာနိုင်ငံမှာဘယ်လိုအနေထားရှိလဲဆရာကြီး။
ကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီနှလုံးကိုစိတ်ခံရတယ်လေ။ကျွန်တော်တို့ရှိလာတယ်ဒါကြည့်ဒီသတိမှုနဲ့ပတ်သက်လို့ဒီစီးပစ္စည်းရယ်တော်ဆုံးလာတဲ့အတွက်ကြောင့်နိုင်ငံရေးအဆင့်ကြီးကျွန်တော်တို့အဆုရှင်တွေကိုအဲလဲပြီးနေလဲပြရတဲ့လူတွေရှိတယ်ဒီလိုလဲပြတဲ့ကံမှာလဲမြို့ပေါ်ကလူတွေရှိလို့နေရာလူတွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒါပေမဲ့သူ့ရဲ့ပြဿနာကတော့အဆုရှင်လဲရတဲ့လူပါဆိုလို့ရှိရင်သူ့မခဲစီတော့ရပါလေအဲ့တော့ဒီအဆုရှင်လဲတဲ့လူဒီတိုင်းသိထားတဲ့နိုင်ငံလေးတော့သိထားစင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအဆုရှင်မကောင်းတဲ့တွေလဲရတဲ့တွေအတွက်ပေါ့ဆရာနော်ဒီတိချတဲ့အဓိကချက်တွေကိုရှင်းပြပေးပါလား
ကျွန်တော်တို့ဒီအဆုရှင်ဆိုတဲ့နေရာမှာနှလုံးထဲမှာအဓိကအများဆုံးလဲပြရတော့ aortic valve ခေါ်တဲ့ aortic အဆုရှင်နဲ့ mitral valve ခေါ်တဲ့ mitral အဆုရှင်ဖြစ်ပါလေအဲဒီအဆုရှင်တွေကပမာပြမှာတော့လေးဘက်နာယောဂါပေါ့အဲ့ဒါလည်းနောက်ဆက်တွဲနေတဲ့အဆုရှင်တွေကပျက်စီးသွားတယ်ပျက်စီးသွားရင်တော့ဒီ mechanical obstruction တွေရပြီးတော့ပိတ်ဆို့ပြီးတော့လူရဲ့အသက်အန္တရာယ်ရှိလာနိုင်တယ်ကောင်းလေကျွန်တော်တို့နိုင်ငံကစစ်ပြီးကျွန်တော်တို့ဒီမှာရှိတဲ့ဌာနတိုင်းလူလူကအဆုရှင်လဲပေးနေပါလေအဲဒီလဲတဲ့အခါမှာနှစ်မျိုးနဲ့စားရှိပါလေတစ်မျိုးကတော့ metal ခေါ်တဲ့ကျွန်တော်အများဆုံးလုပ်ပြီးနေတာက metal ပေါ့တတ်တူနဲ့လုပ်ထားတဲ့ valve ဒီမှာ titanium လို့ပါလို့နဲ့အာတကယ်ရက်ဒီပါတဲ့ဒီ mechanical valve ခေါ်တာပေါ့အဲ့ဒါတခုရှိတယ်နောက်တစ်ခုကတော့ chromograph ခေါ်တဲ့ wet တို့ပါလို့ကနေလွားတို့ပါလို့ကနေပါလေဒါနဲ့အရင်ကထုတ်ထားတဲ့ valve ကိုထည့်ပြီးအဲ့ဒါဟိုမူကပ်ကိုခေါ်ပါလေ။ metal valve ကဆိုတော့ကောင်းပါလေ။သို့တော်လည်း metal valve ကအငယ်သေးမခဲသေးပေါ့ဗျာ။တော့ရပါလေ။အဲဟိုမူကပ်တမားကြီးကတော့တချို့တော့လူရဲတချို့တော့များများလည်းမလူပဲနဲ့တော့ရှိတယ်ပါလေ။ဒါပေမဲ့ကျွန်တော်တို့ metal တတ်တူနဲ့လုပ်ထားတဲ့ valve ကျက်ထားတဲ့လူကြီးကတော့တစ်သက်လုံးအသက်ရှင်နေပြီးတောက်နေရပါလေ။ဘာဖြစ်လို့လဲဆိုတော့ဒီ valve ရဲ့ဒီတကယ်တည်းရဲ့လှုပ်ရှားမှုပေါ်မှာအသားတွေပြက်လာတယ်အဲ့ပေါ်မှာပိုးတွေဝင်လာတယ်ဆိုရင်ဘာလို့စားမှုကိုထိခိုက်ပြီးတော့အသက်အန္တရာယ်ရှိသွားနိုင်တယ်။ဒါကြောင့်မို့လို့ဒါကိုအင်းမကျဲစင်းနဲ့ပတ်သက်တာဟုတ်တော့အဆိုရှယ်လူနာတိုင်းကတိကျမှုနဲ့လူတယ်လို့ပြောချင်ပါလေဆရာ
။ဟုတ်ကဲ့ဆရာအဲ့တော့ဘလို့နေရာမျိုးမှာဒီဆေးကိုအသုံးချဖို့လုပ်မလဲဆရာ
။ဘုနာလူကျွန်တော်တို့အဆိုရှယ်လဲပြီးပြီဆိုတာနဲ့ကျွန်တော်တို့ကသိတတ်ရပါလေ။အခုကမှတော့ကျွန်တော်တို့ပထမရပိုင်းမှာ critical ကမှတော့ထိုးစည်းလေးနဲ့ပြီးတယ်သွေးမခဲသေးဘူးပေါ့ဗျာ။ဒါပေမဲ့လို့အဲ့ဒီမှာပဲစပြီးတော့ကျွန်တော်တို့တောက်ဆေးနဲ့စတိုက်ပြီးတော့အဲတောက်ဆေးဆိုတဲ့နေရာမှာလည်းအခုကအများဆုံးအတီများတော့ကူမရဲအုပ်စုပေါ့ဒီကားထဲမှာကူမဂျင်ဆိုတာလူအများအတီများတော့ကူမဂျင်ကိုဝက်ဖရင်ဆိုတဲ့သွေးမခဲစေးအမီနဲ့ပဲအတီမျ ဲလူတိုင်းလူလူနဲ့ဒါကိုသိပါတယ်ဒါပေမဲ့သူ့ရဲ့အန်ဒီရီသူ့ရဲ့သုံးစွဲပုံကြီးသူ့ကိုမသုံးစွဲရင်ဘာတွေဖြစ်နိုင်လဲဆိုတော့အတိတ်ရောတရားဖို့လူပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဖြစ်ထားတဲ့အဆုရှင်ဟာကောင်းကောင်း function မလုပ်ဘူးအလုံးမလုပ်ဘူးသူပိတ်ကျသွားရင်သူကရုပ်ရက်ဆုံးဆုံးနိုင်တယ်ဒါမှမဟုတ်သွေးမခဲနှုံးတွေအများများလာလို့ရှင်လဲလူပါသွေးယိုစိတ်ဓာတ်တွေဖြစ်လာတယ်အထူးသဖြင့်အဲ့လိုလူတွေမှာကေတုယောဂါလည်းရှိပြီးတော့ဘုံနောက်သေးသေးလေးပဲပေါက်သွားလို့ရှိရင်သွေးထွက်တာတများတယ်ပုံပြီးတော့များသွားမယ်သူကပေါက်နေတာကသွေးမခဲသေးဖြစ်တာကိုဒါကြောင့်မို့လို့ညာနဲ့ပတ်သက်တာသိရေးကြည့်ပါလေညာသွားခြင်းတော့ကျွန်တော်တို့ international normalized ratio ကိုတဲ့သွေးမခဲသေးကိုထိန်းချုပ်တဲ့အတိုင်းအတာအနေနဲ့ INR ဆိုတာကိုအသုံးပြုတယ်သူကဆိုရင်များသွားခြင်းတော့ 2.5 ပါဝင်ကျွန်တော်မှာထားတယ်လူရင်လူ3တိထားတာလည်းရှိတယ်ဒီနဲ့3ကြားမှာကျွန်တော်တို့ဇာဝင်ကြီးတွေကညှိနှိုင်းပြီးတော့ထားပေးလို့ရှိပါတယ်။အဲ့ဒါကိုလေလူနာအမြဲကိုလည်းကျွန်တော်တို့ကကောင်စလင်းရုပ်ပြီးအတိပေးနေရမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီသွေးမခဲဆေးသုံးတာကြောင့်ဖြစ်လာတဲ့ NDA တွေကနေကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
။ဒီသွေးမခဲဆေးသုံးတဲ့လူတွေမှာဖြစ်လာတဲ့ NDA ကခုနပြောလို့သွေးမခဲလွန်ကဲပြီးတော့သွေးထွက်တာတွေပေါ့ဗျာ။နောက်တစ်ခုကသွေးမခဲဆေးမလုံလောက်တဲ့အခါမှာလည်းကျွန်တော်တို့ထည့်ထားတဲ့အဆုရှင်တွေကအလုံးမလုံးပဲနဲ့အာရုံပြုနိုင်တယ်ဆိုတဲ့အားပေါ့အဲ့ဒါလို့မဖြစ်နိုင်အောင်ကျွန်တော်လူနာတွေကိုအာရုံအားလို့ပါလို့ပေးချစစ်ဆေးဖို့အထူးသဖြင့်အခက်အခဲကျွန်တော်တို့ရှိတာတော့နေရီရွာတွေမှာကြောက်လို့ရှင်တော့တစ်ခါလေမစစ်ဆေးနိုင်ဘူးဦးရွာတွေဘာတွေမှရှိရလို့အဲ့တော့ကျွန်တော်တို့ကဆေးဟုံကနေမစင်ငင်တဲ့ဟိုကဒီလိုလူရအသားစီးတွေမထိုးဘူးအဲ့ဒါသိရေးကြည့်ပါလေအသားစီးထိုးတာမှအကန့်နဲ့ကြီးသွားဆိုအဲ့ညမှာကြိုးကြိုးဆင်းတော့တင်ပါကြီးကကြီးဖြစ်လာနိုင်တယ်နောက်တစ်ခုကခွက်စီရမယ်ခွက်စီခံရမယ်ဥမာအူတဲ့ရောင်လို့ပေါ့ဗျာဒါမှမဟုတ်လို့ရှင်လေဦးနာအကန်ပေါက်လို့ဆိုရင်ခွက်စီခံရမယ်ဆိုလို့ရှင်လေဆရာဝန်ဦးကျွန်တော်ကဒီဝက်ဖရင်တောက်နေပါတယ်ပြင်းမခဲစီတောက်နေပါတယ်ဆိုတာကိုပြောပြရမယ်နောက်တစ်ချက်ကအရင်အရေးကြီးတာကတော့ကျွန်တော်ကအချိန်မမှန်ဒီသေးကိုညနေ6နာရီများသွားကျင်တော့တိုက်ပြီးတိုက်ခတ်ရှိပါတယ်ညနေ6နာရီမှတောက်ရပါတယ်နောက်တစ်ချက်အရေးကြီးတာတော့ဦးနာတွေအထူးဖြင့်ဒီညာလည်းသိမတတ်ဘူးသိပညာဘူးပြရတယ်လေဒီကမားမှာတော့တွားတိုက်တဲ့ကမှာသေးထွက်လာလားကိုမှာအနီပြောက်ပြီးဘာတွေပြလာလားသွေးသွေးကြီးဥရာလေးတွေရှိလာလားနည်းနည်းထိလိုက်တာနဲ့သွေးကြီးတွေရှိလာလားအဲ့ဒါဆိုလို့ရှင်ကြောင်ဝင်ကိုချက်ချင်းပြတာပြီးတော့ထိမ့်သိမှုကိုပြန်လဲပြီးတော့ထိမ့်သိမှုတွေလုပ်ပေးဖို့လိုတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကဒါအဖြစ်ကတော့ခြေကိုစင်းသွားတဲ့အခါမှာသူစာရွက်လည်းပေးပါတယ်ဒါအပြင်ပေးစီစာစာလည်းပြောပြလိုက်ပါတယ်အဲ့လိုလူချင်းအပြင်မလူလားအတဲ့အန်ဒီရီကိုကာမနိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနှလုံးအဆုရှင်လဲရတဲ့သူတွေအနေနဲ့ဒီသွေးမခက်ဆေးတောက်တဲ့နေရာမှာပေါ့နော်နောက်ထပ်ရောကျွန်တော်မမေ့မိတဲ့အရေးကြီးတဲ့ချက်ရှိသေးလားဆရာ
ဒီတောက်ပါတဲ့ဆေးဘော့ဖရင်ဆက်ဆေးကခလေးကိုပုံဝင်ဆောင်လိုက်မယ်ဆိုရင်ခလေးကိုအန်ဒီရီပြုတ်နိုင်ပါလေခလေးကြီးသွားလို့ရယ်ခလေးမှာလူစင်မမီပဲမွေးလာတာတွေရှိနိုင်တယ်ဒါကြောင့်ဖြစ်နိုင်ပြီးတော့ကျွန်တော်တို့ကကိုယ်ဝေးတွေပဲမဆောင်ဘူးတော့ပြောပါတယ်အကြောင်းမျိုးမျိုးကြောင့်ကိုဝင်ဆောင်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ပထမ3လအတွင်းမှာထိုးစည်းကိုပဲထိုးပြီးတော့နောက်ဆုံး36ပတ်ကနေပြီးတော့ဒီမွေးတဲ့အထိတော့တခါထိုးစည်းဂျာကာလာလေးကိုတော့ကျွန်တော်တို့အဲဒီတောက်စည်းပေါ့လေအန်ဒီရကင်းတဲ့ကာလာတောက်စည်းကိုတော့တောက်တယ်အဲဒီထိုးစားလေးရှိတယ်ဒါကလည်းနေရာဒေသပေါ်မူပြီးပြီးတော့ညီနိုင်ရဖြစ်နိုင်တော့ကိုဝင်မရှိဘူးတော့ကျွန်တော်တို့ကတားပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမ်းမာရေကန္တာကိုနားဆင်ခဲ့ကြရတာပါအခုဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့စိုက်ပျိုးရေးကန္တာမှာပုတ်ကလစ်ကယင်းနှီးမြုပ်နှံမှုတိုးပွားလာဖို့အတွက်အထောက်အကူပြုလုပ်ငန်းတွေကိုဦးစားပေးပြီးတော့အစိုးရစိုက်ပျိုးရေးဇယိတ်ကိုတုံးဖို့ကမ္ဘာပံအုပ်စုကအကြံပေးထားပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
စက်ပြိုးရေးကန္တာဖွံ့ဖြိုးရေးအတွက်အစိုးရအသုံးစရိတ်ခွဲဝေမှုမှာအပြောင်းအလဲတွေလုပ်ဖို့လိုတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်စက်မှုလေယာဝန်ဆောင်လုပ်ငန်းနဲ့ဆယ်မြောင်းအခြေခံအဆောက်အုံတည်ဆောက်ရေးမှာအသုံးပြုမဲ့ငွေကိုသုတေသနဆယ်မြောင်းစီမံခန့်ခွဲမှုမြေစည်းလွှာစီမံခန့်ခွဲမှုတည်နံမွေးပြူရေးနဲ့ငါးလုံငါးတိုးချဲ့ပညာပေးမှုစက်ပြိုးရေးစီမံကိန်းရေးဆွဲမှုစတာတွေမှာသုံးတင်တယ်လို့ဆိုပါတယ်တို့ချက်ပညာပေးလုပ်ငန်းဆယ်မြောင်းဝန်ဆောင်လုပ်ငန်းနဲ့စီမံခန့်ခွဲမှုစတာတွေအတွက်အသုံးစရိတ်ခွဲဝေသတ်မှတ်တာဟာအကျိုးအရှိဆုံးဖြစ်ပါတယ်တဲ့ အစိုးရစိုက်ပျိုးရေးအသုံးစီအသုံးပြုပုံကိုပြောင်းလဲပြစ်ဖို့အကြံပေးထားတာပါပဲ။ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုမလှုပ်ဘဲမလှုပ်အပ်တဲ့ကိစ္စတွေမှာငွေကုန်ခံပြီးမယောင်ရစီလူတဲ့ဖြစ်နေတာကိုပြုပြင်ပြောင်းလဲဖို့ဖြစ်ပါတယ်။ဒါပေမဲ့လက်ရှိစီမံကိန်းတွေကိုအကောင့်တွေပေါ်ရမှာစွန့်ရည်တွန်းမြင်ပြီးပုံမူထိရောက်စွာလုပ်နိုင်ရင်စိုက်ပျိုးရေးဖွံ့ဖြိုးတိုးတက်နိုင်တယ်လို့ဆိုပါတယ်။အကောင့်တဲ့ပေါ်ရမှာစွန့်ရည်ရှိဖို့အတွက်ဤပညာဆိုင်ရာကိစ္စတွေနဲ့ဈေးကွက်လိုအပ်ချက်အတိုင်းလှုပ်ဆောင်နိုင်ဖို့သက်ဆိုင်ရာဝန်ထမ်းတွေကိုအရေးအသွေးရှိလာအောင်လုပ်ဖို့လိုပါတယ
်။လက်ရှိစီမံကိန်းပုံစံကိုပြုပြင်ပြောင်းလဲပြီးအခြားစိုက်ပျိုးရေးလုပ်ငန်းမှာအသုံးပြုနိုင်ရင်လည်းဖွံ့ဖြိုးမှုစွန့်ရည်ကိုမြင့်တင်နိုင်ပါတယ်။ဥပမာစံစဘာစိုက်ပျိုးရေးအတွက်ပံ့ပိုးထားတာတွေကိုမတူကွဲပြားတဲ့အခြားလေယာလုပ်ငန်းတွေမှာသုံးစွဲတာမျိုးဖြစ်ပါတယ်။စင်မြောင်းနဲ့ကြေးလက်လန်းအဆင့်မြင့်မှုဓာတ်မြေဩဇာနဲ့ပိုးသက်စေအရေးအသွေးထိမ့်သိမ့်မှုမြေစီလွှာစီမံခန့်ခွဲမှုတိုးချက်ပညာပေးလုပ်ငန်းမျိုးစေ့နဲ့ဈေးကွက်သတင်းစတာတွေမှာအားကောင်းလာရင်လဲစီမံကိန်းအကောင့်ထဲဖော်ရမှာထိရောက်နိုင်ပါတယ်အစိုးရဗဏ္ဍာငွေစီမံခန့်ခွဲမှုကောင်းရင်ကောင်းသလိုအကျိုးခံစားရနိုင်ပါတယ်အစိုးရဘတ်ဂျက်ပြင်ဆင်တဲ့အခါမှာဗဟိုအစိုးရဌာနတွေဟာစီမံကိန်းအကောင့်တွေပေါ်နေတဲ့ဒေသဆိုင်ရာဌာနတွေနဲ့ညှိနှိုင်းဆောင်ရွက်ရပါလိမ့်မယ
်။အစိုးရဗဏ္ဍာငွေစီမံခန့်ခွဲမှုပုံမူကောင်းမွန်လာရင်အကျိုးခံစားရနိုင်တယ်လို့ဆိုပါတယ်။ဘတ်ဂျက်အသုံးစရိတ်ပြင်ဆင်ပုံအသုံးပြုပုံစီမံကိန်းဟောင်းတွေကသင်္ကန်းစာယူနိုင်ပုံစတာတွေပေါ်မှာမူတည်ပြီးစီမံကိန်းအကောင့်တွေပေါ်မှုစွန့်ရည်တိုးပွားနိုင်ပါတယ်။ဥပမာစိုက်ပျိုးရေးမွေးမြူရေးဆယ်မြောင်းဝန်ကြီးနဲ့လက်အောက်ခံဌာနတွေဟာဝန်ကြီးချုပ်ကိုဘတ်ဂျက်မတင်ပြမီစိုက်ပျိုးရေးစီမံကိန်းဌာနကိုတင်ပြနိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်။ဆယ်မြောင်းကဏ္ဍမှာပိုပြီးအကျိုးဖြစ်ထုံးဖို့အတွက်အခြေခံအဆောက်အုံတည်ဆောက်ရေးမှာယင်းနီးမြုပ်နှံမှုမပြူပဲအခြေခံအဆောက်အုံစီမံခန့်ခွဲမှုမှာယင်းနီးဖို့လိုပါတယ်။အသစ်ဆောက်လုပ်မဲ့အစားလက်ရှိဆယ်မြောင်းစနစ်ပုံမူကောင်းမွန်လာအောင်ယင်းနီးမြုပ်နှံတာဟာဆယ်မြောင်းစီမံကိန်းကိုပိုပြီးအကျိုးတက်ရောက်စေပါတယ်။
စိုက်ပျိုးရေးပညာပေးလုပ်ငန်းမြင့်တင်ရေးမှာပထမဦးဆုံးလုပ်ရမှာကတော့ပညာပေးဝန်ထမ်းတွေအရေးအသွေးရှိလာအောင်ဘတ်ဂျက်အသုံးစရိတ်များများပေးဖို့ဖြစ်ပါတယ်။စံစဘာထုတ်လုပ်မှုကနေမတူကွဲပြားတဲ့အခြားလေယာသုံးလုပ်ငန်းကိုပြောင်းလဲလုပ်ကိုင်နိုင်အောင်ရည်ရွယ်တာဟာပညာပေးလုပ်ငန်းရဲ့အလေးပေးဆောင်ရွက်မှုဖြစ်ရပါလိမ့်မယ်။ဒီနေရာမှာနည်းပညာအသုံးပြုမှုအလှရှင်ရဲ့ကူညီထောက်ပံ့မှုပုဂ္ဂလိကကန္တစရာတွေကအရေးကြီးလာပါတယ်စိုက်ပျိုးရေးပညာပေးဌာနနဲ့အခြားစိုက်ပျိုးရေးဌာနတွေထိရောက်စွာပူးပေါင်းဆောင်ရွက်နိုင်ဖို့လဲလိုပါတယ်တမဝါယမအဖွဲ့အစည်းပုဂ္ဂလိကဘဏ်အသေးစားငွေကြေးလုပ်ငန်းစရာတွေကိုကူညီပံ့ပိုးနိုင်ဖို့အတွက်မြမလေယာဖွံ့ဖြိုးရေးဘဏ်ကိုပြုပြင်ပြောင်းလဲရင်လဲအစိုးရအသုံးစရိတ်ဟာအကျိုးရှိလာနိုင်ပါတယ်
2019ကနှစ်2021အထိဖြစ်တဲ့9နှစ်ကာလအတွင်းမှာအလူရှင်ရဲ့ထောက်ပံ့မှုနှစ်ဆတိုးလာလိမ့်မယ်လို့ခန့်မှန်းပါတယ်။လောလောဆယ်ပံ့ပိုးဖို့ဂရုပြုထားတာကဒေါ်လာသန်း960ရှိပြီးတိုးပွားလာလိမ့်မယ်လို့ခန့်မှန်းရပါတယ်။စိုက်ပျိုးရေးဝန်ကြီးဌာနမဟာဗျူဟာဦးတည်ချက်နဲ့ကိုက်ညီအောင်ထောက်ပံ့တဲ့နေရာမှာအလူရှင်အဖွဲ့အစည်းတွေဟာအစိုးရတဲ့တာပါတယ်။ဒါပေမဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဟာအလူရှင်တွေပွေးတဲ့ဗန္ဒငွေနဲ့အသိပညာကိုအပြည့်အဝအသုံးချနိုင်စွာမရှိတဲ့အတွက်ပေးသလောက်အကျိုးမခံစားရပဲဖြစ်နေပါတယ်။မနစ်ခစတဲ့9နှစ်ကာလကိုစိုက်ပျိုးရေးကန္တဖွံ့ဖြိုးရေးမဟာဗျူဟာနဲ့ယင်းနီးမြုပ်နှံမှုအစီအစဉ်လို့ခေါ်ပါတယ်။ဒီအစီအစဉ်ကိုအကောင့်ထည့်ဖို့အတွက်ပုဂ္ဂလိကယင်းနီးမြုပ်နှံမှုတွေတိုးပွားလာဖို့လိုပါတယ်။ဒါကြောင့်စိုက်ပျိုးရေးမူဝါဒနဲ့စီးပွားရေးဆိုင်ရာစီမံဥပဒေပုံမူကောင်းမွန်အောင်ဆောင်ရွက်ရပါလိမ့်မယ်။ပုဂ္ဂလိကလုပ်ငန်းနဲ့ပြိုင်ဆိုင်သလိုဖြစ်မဲ့ကိစ္စတွေကိုရှောင်ရှားဖို့အကြံပေးထားပါတယ်။ပုဂ္ဂလိကယင်းနှိမ့်နာမှုတိုးပွားလာဖို့အတွက်အထောက်အကူပြုတဲ့လုပ်ငန်းတွေကိုဦးစားပေးပြီးအစိုးရစိုက်ပျိုးရေးစရိတ်ကိုတုံးဖို့ကမ္ဘာ့ဘာမအုပ်စုကအကြံပေးထားပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်ပေးတဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြကြရတာပါ။အခုတော့တိုင်းရင်သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်အမျိုးသားပါတီ ANP အစည်းအဝေးမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မုံကိုဒေသအတွင်းမြေမြုပ်ပိုင်းနှလုံးပေါက်ကွဲမှုကြောင့်ဒေသခံ၅ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မြန်မာအစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားတိစောက်နေတဲ့ငင်းချင်းလုပ်ငန်းစဉ်အခြေအနေတွေအကြောင်းကိုကြားကြရပါပါ။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်အမျိုးသားပါတီ ANP ကလွတ်တော်ကိုယ်စားလှယ်တွေဗဟိုလုံမှုဆောင်တွေနဲ့မြို့နယ်ကော်မတီဝင်တွေပါဝင်တဲ့အစည်းအဝေးတစ်ရက်ကိုစစ်တွေမြို့မှာရှိတဲ့ပါတီဗဟိုဌာနချုပ်မှဒီလပထမပတ်က၄ရက်ကြာပြုလုပ်ခဲ့ကြပါတယ်အဲ့ဒီအစည်းအဝေးမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့နဲ့အဲ့ဒီအချိန်တွင်းမှာဥက္ကဋ္ဌတာဝန်တွေကိုရပ်တန့်ထားမှာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ထုမေအပါအဝင်အခြားကိုယ်စားလှယ်တချို့နှုတ်ထွက်ခွင့်တင်ထားတာနဲ့ပတ်သက်ပြီးတော့လဲကာယကံရှင်တွေနဲ့ရှင်းလင်းစရာရှိသေးတဲ့အတွက်နှုတ်ထွက်ခွင့်မပြုဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒါအပြင်ရခိုင်ပြည်နယ်ကနိုင်ငံရေးအခြေအနေနဲ့ရခိုင်အမျိုးသားရှေ့လုပ်ငန်းစဉ်ပါတီကြစ်လက်ခိုင်မာရင်းနဲ့ပါတီတီဆောက်ရေး21ရာစုပင်လုံညီလာခံတက်ရောက်တာနဲ့ပတ်သက်ပြီးအကြံပြုချက်တွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့ပါတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်လစ်လက်နေတဲ့ပါတီဥက္ကဋ္ဌနေရာကိုလည်းလက်တလောအခြေအနေမှာအစာထိုးခန့်အပ်မှာမဟုတ်တယ်လို့ပါတီကိုဥက္ကဋ္ဌအဖွဲ့အတွင်းရေးမှူးအဖွဲ့တွေကစုပေါင်းဦးဆောင်သွားမှာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသတွင်မိုင်းနှလုံးပောက်ကွဲမှုကြောင့်ဒေသခံ၅ဦးပြင်းထန်စွာထိခိုက်ဒဏ်ရာရရှိခဲ့ပါတယ်တိခတ်တန်ရာရရှိသူ9ဦးနဲ့က2ဦးမှာစိုးရင်ရပြီးတော့တင်းထောက်စရာဥပါရောဆောင်းခေါင်မှာခြေထောက်တစ်ဖက်ဖြတ်လိုက်ရတယ်လို့မိသားစုဝင်တွေကပြောပါတယ်။ဇန်နဝါရီလ10ရက်နေ့ကမုံကူးမြို့က၎င်းတို့နေထိုင်ခဲ့တဲ့မန်ချက်ကျေးရွာဟောင်းနေရာနီးမှာရွာသား9ဦးထင်းခွေသွားရမှာမိုင်းနှမီးပြီးပောက်ကွဲခဲ့တာဖြစ်တယ်လို့မုံကူးဒေသခံသူကပြောပါတယ်။တိခတ်တန်ရာရရှိသူတွေဟာတရုတ်နိုင်ငံမန်စီမြို့မှာရှိတဲ့စစ်ရုံမှာအရေးပေါ်စေဝါကူးသခံနေရတယ်လို့မိသားစုဝင်သူကပြောပါတယ်။
လာမယ့်ဇန်နဝါရီလ23ရက်နေ့နဲ့24ရက်နေ့မှာမွန်ပါတီပေါင်းစည်းမှုညှိနှိုင်းရေးအဖွဲ့ရဲ့ဦးဆောင်မှုနဲ့မွန်ပြည်သူညီလာခံတရားကျင်းပမှာကိုတရားဝင်နိုင်ငံရေးပါတီများဖြစ်တဲ့မွန်အမျိုးသားပါတီ MNP နဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP ပါတီတို့မတက်ရောက်နိုင်ကြောင်းထုတ်ပြန်ထားပါတယ်မွန်တမျိုးသားလုံးညီညွတ်ရေးထက်ပြိုကွဲရေးကိုဦးတည်နေပြီးမွန်အမျိုးသားတရက်လုံးအပေါ်ဆိုးကျိုးတာဖြစ်စေမဲ့ဒီညီလာခံကိုမွန်အမျိုးသားပါတီအနေနဲ့အတိအမှတ်မပြုနိုင်ကြောင်းမွန်အမျိုးသားပါတီအထွေထွေတွင်းရင်မူနိုင်လရေးသမားကပြောပါရယ် MNP ပါတီဝင်တွေအလုံးမွန်ပြည်သူညီလာခံကိုတက်ရောက်ခြင်းမပြုဖို့ဇန်နဝါရီလ10ရက်နေ့ကတတိပေးစာတစ်စောင်ထုတ်ပြန်ထားတာကိုတွေ့ရှိရပါတယ်အလားတူမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီလည်းမွန်တမျိုးသားလုံးကိုကိုစားမပြုတဲ့အပြင်ဒီမိုကရေစီစံနှုန်းလုံနီးလုံဟန်မှတွေ့ဖီနေတဲ့ညီလာခံတစ်ခုသာဖြစ်တဲ့အတွက်ပါတီအနေနဲ့ကိုယ်စားလှယ်ဆဲလွတ်မှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်
။ထိုင်းနိုင်ငံကနေမွန်ပြည်နယ်ကိုတရားမဝင်သိမ်းဆောင်လာတဲ့မော်တော်ယာဉ်71စီးစာဝက်ကောင်ရီ350ခန့်ကိုတပ်ဆိုင်ရာပူးပေါင်းဖွဲ့တွေကနေဇန်နဝါရီလ5ရက်နေ့ကထပ်မံဖမ်းဆီးရမိခဲ့ပြီးမုတ်သမနယ်မြေရဲစခန်းမှာအမှုဖွဲ့အရေးယူထားတယ်လို့မွန်ပြည်နယ်မွေးမြူရေးနဲ့ကုသရေးဦးစီးဌာနကပြောပါတယ်။ဖမ်းမိတဲ့ဝက်တွေမှာဝက်နဲ့ပတ်သက်တဲ့ရောဂါရှိမရှိကိုစစ်ဆေးဖို့ဝတ်သွေးရည်ကြီးကိုရန်ကုန်ဇာခွဲခန်းကိုပို့ဆောင်ထားကြောင်းနဲ့ဖမ်းမိထားတဲ့ဝက်တင်ရင်နဲ့ရင်မောင်း၅ဦးကိုတော့ပြည်နယ်စိုးရဖွဲ့ရဲ့လမ်းညွှန်မှုနဲ့ရေးယူသွားမယ်လို့ဆိုပါတယ်။ခိုင်းနိုင်ငံကဝက်တွေတရားမဝင်ဝင်ရောက်လာမှုကြောင့်လက်တလောပြည်နယ်အတွင်းမှာဝက်မွေးမြူရေးခြံ50ကျော်ကဝက်တွေကိုအဝယ်တန်းတွေလာရောက်ဝယ်ယူခြင်းမရှိတဲ့အတွက်စက်သိမ်းရန်နဲ့ချီနစ်နာဆုံးရှုံးမှုတွေဖြစ်ပေါ်နေတာကြောင့်ဒီအခြေအနေကိုကာကွယ်ပေးဖို့နဲ့ဖြေရှင်းပေးဖို့ဒီဇင်ဘာ23ရက်နေ့ကမွန်ပြည်နယ်မွေးမြူရေးလုပ်ငန်းဘွဲ့ချုပ်ကမွန်ပြည်နယ်စိုးရဖွဲ့ထံမှတင်ပြထားခဲ့ပါတယ်။
ရှမ်းပြည်အရှိပိုင်းမိုင်းဖြတ်မြို့နယ်မှာရွှေတူးဖော်ရေးစီမံကိန်းအောင်မြင်ရေးအတွက် SS Resource Asia Company ကအုပ်ချုပ်ရေးအာဏာပိုင်တွေမြေတိုင်းဦးစီးဌာနနဲ့တစ်တောဌာနကပုံကိုယ်တွေနဲ့အတူလူထုနဲ့တတိယအကြိမ်တွေ့ဆုံညှိနှိုင်းခဲ့ပါတယ်။ဇန်နဝါရီလ9ရက်နေ့ကတွေ့ဆုံညှိနှိုင်းခဲ့တာဖြစ်ပြီးမိုင်းဖြတ်ဒေသခံလူထုတွေကတော့ဒီရွှေတူးဖော်မှုစီမံကိန်းကိုအလိုမရှိကြောင်း ပြောဆိုတယ်လို့မိုင်းထမြို့နယ်ကြားဖြူပါတီ SNDP ဥက္ကဋ္ဌစိုက်ခမ်ဆန်ကပြောပါတယ်ကော်မတီကရွှေတူးဖော်ဖို့လျားထားတဲ့ area တည်င်းကျော်ရှိပြီးအဲ့ဒီရဲ့စိုးကျိုးကိုမန်းဖြတ်မြို့နယ်ထဲကကျေးရွာအုပ်စု73အုပ်စုကဒေသခံတွေခံစားရမှာဖြစ်ကြောင်းတာချီလိပ်မြို့နယ်နားဟိုင်းလုံအုပ်စုကရွှေတူးဖော်မှုကြောင်းဒေသခံလူထုရင်ဆိုင်နေရတဲ့ဒုက္ခတွေကိုတင်ခန်းစာရယူပြီးရွှေတူးဖော်မှုစီမံကိန်းကိုအလိုမရှိကြောင်းကော်မတီကနေတူးဖော်ရေးကိုဆက်လက်အကောင့်ထဲပေါ်နေမယ်ဆိုရင်တော့ပြင်းပြင်းထန်ထန်ဆန့်ကျင်ကန့်ကွက်သွားမှာဖြစ်ကြောင်းသူကဆိုပါတယ်မိုင်းဖြတ်နဲ့ကျိုင်းတုံကြားဒေတာတစ်ခုလုံးနီးပါးရွှေတူးဖော်ဖို့ခွင့်ပြုချက်ရထားတဲ့ SS Resource Asia Company ကိုဒေတာခံလူထုကစန့်ကျင်ဆန္ဒပြတာကြောင့်စီမံကိန်းအောင်မြင်ဖို့အတွက်2019ခုနှစ်ဩဂတ်လကတစ်ကြိမ်ဒီဇင်ဘာလကတစ်ကြိမ်နဲ့အခုဇန်နဝါရီလ9ရက်နေ့ကတစ်ကြိမ်လူထုနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတည်ဆောက်နေတဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေဟာမတူညီတဲ့ချင်းကပ်မှုပုံစံတွေကြောင့်နောက်နေကြန့်ကြာနေစေအခြေအနေမှာရှိနေပါတယ်အပြစ်ရက်စဲနိုင်ဖို့ဖော်ဆောင်နေချိန်မှာပဲတိုင်းဒေသဒေသတချို့မှာလည်းတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တယ်လို့တပ်မတော်အနေနဲ့ငင်းချင်းရေးကိုဟန့်တားနေတယ်လို့လည်းနိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေအခုလိုတင်ဆက်ထားပါတယ်
ဒီကနေ့နေသားရငင်းချမ်းရေးဖြစ်စဉ်ကိုချင်းကပ်တဲ့ပုံစံဟာကွဲလွဲမှုတွေရှိနေတဲ့ကြောင့်အခက်အခဲရှိနေတယ်လို့အပြစ်ရလက်မှတ်ရေးသူသားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီတအူ APFTL ဥက္ကဋ္ဌဦးတန်ခဲကပြောပါရယ
်ဒီနေ့လက်ရှိအခြေခံကာလမှာငင်းချမ်းရေးဖြစ်စဉ်ကိုချိကပ်တဲ့ပုံစံကကျွန်တော် EAO ကြားထဲမှာသုံးပိုင်းဖြစ်နေတယ်တခုကတော့ NCA လက်မှတ်ရေးထိုးပြီးတဲ့လူတွေအပိုင်းကကဏ္ဍတစ်ခုဖြစ်တယ် NCA ကိုလက်မှတ်မရေးထိုးတော့လည်းပဲ NCA ကိုကိုယ့်ချက်မူနဲ့ပြင်ပြီးတော့မှအတူတကွပူးပေါင်းဖို့ကြိုးပမ်းနေတဲ့အပိုင်းကကဏ္ဍတစ်ခုရှိတယ်တတိယကဏ္ဍတစ်ခုက NCA ရရှုပ်ထွေးမှုတွေရှိတယ်ဒီဘက်မှာမလိုက်ပါနိုင်တဲ့လူတွေအနေနဲ့တီးခြားလမ်းကြောင်းဆိုတဲ့ဟလာစဉ်းစားချက်တစ်ခုရှိတယ်ကျွန်တော်တို့အားလုံးဟာဒီငင်းကြေးခီးစဉ်ကခုကြံရှိနေတဲ့အဖွဲ့တွေမပါဝင်ပဲနဲ့လေဒါကြီးကချိုးချိုးမှုတွေတော့ဘုရားအခက်ခဲရှိတယ်
UNSC ရဲ့နိုင်ငံရေးဆွေးနွေးရေးညှိနှိုင်းဖွဲ့ TBN နဲ့အစိုးရငင်းချမ်းရေးကော်မရှင် PC တို့ရဲ့ဆွေးနွေးမှုကလည်းအခုဆိုရင်ရပ်တန့်နေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းနယ်ကချင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတာငင်းချမ်းရေးလုပ်ငန်းကိုသမင်ကြန့်ကြန့်အောင်လှုပ်ရှားတဲ့အနေအထားမျိုးလို့ဥပဒေပညာရှင်ဦးအောင်သူကအခုလိုထောက်ပြပါတယ
် UNSC ကတောင်းဆိုတဲ့အချက်ကိုကျက်ဆိုတဲ့အပေါ်မှာဆွေးနွေးလိုက်တာဟို15လ16လရှိသွားပြီဒါဘယ်အစအဆုံးပြန်ဆွေးနွေးရအောင်မယ့်သဘောဖြစ်တယ်ဒါကြီးကသမင်ကြန့်ကြန့်အောင်လုပ်နေသလားဆိုတာ
အခုလိုငင်းချမ်းရေးကြန့်ကြန်နေတာဟာတမတော်ဘက်ကဆွေးနွေးပွဲတွေကိုခွဲခြားလှုပ်ဆောင်နေတာလို့နိုင်ငံရေးလှစ်လာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါတယ
်ဒီခုကတမတော်ရဲ့ဟိုတရားသည်အမြင်နေပေါ့ဗျာဘယ်ဘွဲဆွေးနွေးတော့ပါဘဟုသုံးဘွဲနဲ့တော့မဆွေးနွေးနိုင်ဘူး။နောက်စုပြီးမဆွေးနွေးနိုင်ဘူး။တမတော်ရဲ့အဲ့ဒီတရားသည်အမြင်နေပေါ့ဗျာ
စစ်မှန်တဲ့ငင်းချမ်းရေးရရှိဖို့ပြည်တွင်းစစ်ကြီးရတန့်ရေးတွေအန်စီလက်မှတ်ရေးသွေးပြီးငင်းချမ်းရေးဆွေးနွေးပွဲကိုဆက်သွားနေတဲ့ရှစ်ဖွဲ့အချက်ကိုချက်သဘောတူညီမှုရရှိရေးဆွေးနွေးနေတဲ့ UNSC ဖွဲ့တွေအစည်းလမ်းကြောင်းပြင်ပကနေသွားမယ်မြောက်ပိုင်းဖွဲ့တွေအားလုံးနိုင်ငံရေးဆွေးနွေးပွဲငင်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်လာဖို့အတွက်အစိုးရနဲ့တမန်တော်ဘက်မှအဓိကတာဝန်ရှိတယ်လို့လည်းသုံးသပ်နေကြပါတယ်ခင်ဗျာ
ဆက်ပြီးတော့ UNFC ရဲ့အဓိကအဖွဲ့ဝင်တစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးထိုးနိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတဲ့အခြေအနေမှာရှိနေတယ်လို့ UNFC ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့အနေနဲ့လည်းအစိုးရငင်းချင်းကော်မရှင် PC နဲ့ဆွေးနွေးညှိနှိုင်းမှုအတွင်နောက်ဆုံးတင်ဆက်နေတဲ့အချက်တွေအပေါ်အဖြေရရှိရေးအတွက်နှစ်ဖက်ထိပ်ပိုင်းခေါင်းဆောင်ချင်းတွေ့ဆုံသွားဖို့ UNFC ခေါင်းဆောင်ထိပ်သီးအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်မိကလျာမောင်ကနေစူးစီးတင်ဆက်ထားပါတ
ယ် UNSC ရဲ့အဓိကဖွဲ့ဝင်တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီဟာဒီဇင်ဘာ26ရက်နေ့မှာကျင်းပခဲ့တဲ့ဗဟိုကော်မတီရေးပေါ်စည်းဝေးပြီးမှစီစဉ်ဆောင်ရွက်စရာများပြည်စည်းပါက NCA လက်မှတ်ရေးထိုးနိုင်မယ်လို့ပါတီသတင်းစင်မှာဖော်ပြထားပါတယ် UNSC ဗဟိုလုံခြုံရေးတိုးချဲ့စည်းဝေးမှာမွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးရေးနဲ့ဆက်ရင်ပြီးတင်ပြလာတာရှိတယ်လို့ UNFC ပြောရေးဆိုခွင့်ရှိသူဦးသွန်းစောကအခုလိုပြောပါတယ်
။ဟိုမကြက်ရမိုဘီလီပါတီကလုပ်တဲ့ဟိုပါဘောအစည်းအဝေးဆုံးဖြတ်ချက်ကလည်းအဲ့ဒီသဘောထားပါပဲ။အဲ့ဒီကိစ္စကိုကျွန်တော်တို့ UNFC မှာစီဝေးမှာလာတင်ပြရပေါ့လေ။သူတို့ကတော့ဒီလိုမျိုးတစ်ခွဲအနေနဲ့ဆုံးဖြတ်ထားတယ်။အဲ့ပေါ်ဒီဆုံးဖြတ်ချက်ကတော့ဒါကျွန်တော်တို့အပြည့်မပြူတာပေါ့။ဒါလက်မှတ်ရေးထိုးရေးသဘောထားကအတိအကျဟိုပါဘောနော်ကျွန်တော်တို့ရှာမှတ်နေကြမလို့ပေါ့
။မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကတော့ NCA လက်မှတ်ထိုးနိုင်ရေးအတွက်မွန်ပြည်သက်ပါတီကိုအခုလိုတိုက်တွန်းခဲ့ပါတယ်
။ဒါ UNFC မှာပါတဲ့လက်မှတ်ထိုးဆိုတော့ကျွန်တော်တိုက်တွန်းခဲ့ပါတယ်။မွန်ပြည်သက်ပါတီတစ်ခုတည်းမဟုတ်စင်တော့မွန်ပြည်သက်ပါတီနဲ့ ဟာအခြားသော 1+1 ပေါ့နော်လာဟုပါတီကလက်မှတ်ထိုးရဆိုရှင်ထိုးပေးဖို့အတွက်ကျွန်တော်မြစ်တာရခံတာ
ဝန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ထိုးဖို့နီးစပ်နေပြီလို့ထင်မြင်ပြောဆိုမှုတွေရှိနေပြီပဲပါတီဘက်ကအတိအပြုပြောဆိုတာမရှိသေးပါဘူးမွန်ပြည်သက်ပါတီကနေပါဝင်နေတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖွဲ့တွဲကောင်စီ UNSC ခေါင်းဆောင်စီဝေးကိုဒီလ10ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပခဲ့ရမှာအစိုးရငင်းချမ်းရေးကော်မရှင် PC နဲ့ဆွေးနွေးညှိနှိုင်းမှုအတွင်းနောက်ဆုံးတည်ဆုတ်နေတဲ့အချက်တွေပေါ်အဖြေရရှိရေးအတွက်ဆက်လက်ရှာဖွေကြိုးပမ်းသွားမယ်လို့လည်း UNSC ပြောရေးဆိုခွင့်ရှိသူဦးထွန်းစောကအခုလိုဆိုပါတယ်
ကျွန်တော်တို့ဒီ23ဒီကောင်းဆောင်တွေတည်ဆုတ်ခြင်းဖြင့်တည်ဆုတ်နေတဲ့အချက်တွေကိုဖြေရှာကြမယ
်အခုလိုရှေ့မတိုးနိုင်ဖြစ်နေတဲ့အချက်တွေကို UNSC ခေါင်းဆောင်တွေအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးနှစ်ဖက်ညှိနှိုင်းအပြေရှားနိုင်ဖို့အတွက် UNFC ကနေကြိုးပမ်းသွားမှာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
ရခိုင်အမျိုးသားပါတီ ANP အစည်းအဝေးကျင်းပရာမှာပါတီဥက္ကဋ္ဌဒေါက်တာအင်းမောင်နှုတ်တွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့အပါအဝင်ပါတီလုပ်ငန်းစဉ်တွေကိုဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမန်ကိုဒေတာအတွင်မြေမြုပ်မိုင်းနှလုံးပောက်ကွဲမှုကြောင့်ဒေတာခံ၅ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးတရုတ်နိုင်ငံမန်စီဆေးရုံမှဆေးကုသမှုခံယူနေပါတယ်
။တရုတ်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
အပစင်တင်ဆက်ပေးတဲ့ဒီထိုင်းနိုင်ငံအခြေစိုက်ဗီယက်နမ်အဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာမှာအလွယ်တကူဝင်ရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမတို့ဒီတောက်ကြနေမနဲ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ radio အစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲကိုကြောင်းဝင်နောက်ဆက်ပြီးဒီမိုကရေစီစနစ်ကိုတည်ပါဖို့ရုရှားနိုင်ငံကကြိုးပမ်းခြင်းကြောင်းဖော်ပြထားတဲ့အမေရိကန်တက်လွတ်တော်ရဲ့အစီရင်ခံစာအခြေမြစ်မရှိသလိုနိုင်ငံဆက်ဆံရေးကိုထိခိုက်စေကြောင်းရုရှားနိုင်ငံကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။အမေရိကန်တက်လွတ်တော်ဒီမိုကရက်ကိုဇယ်ရဲ့အစီရင်ခံစာမှာတော့ဒီမိုကရေစီစနစ်ကိုတိုက်ခိုက်တဲ့ရုရှားရဲ့လုပ်ရည်တရားအမေရိကန်ရွေးကောက်ပွဲတွေမှာသာမကပဲနိုင်ငံတကာအတိုင်းအတာနဲ့ဖြစ်ပေါ်နေကြောင်းပြောဆိုထားသလိုသမ္မတဒေါ်နယ်ထရန့်အနေနဲ့ချင်းချောက်မှုတွေကိုရင်ဆိုင်ဟန်တားဖို့ပြက်ကွက်ခဲ့ကြောင်းလည်းပြောဆိုထားတာပါအမေရိကန်သမ္မတထရန့်ကသူ့ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းဆောင်မှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတယ်နဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံမှုလိုချင်မှလိုလိမ့်မယ်လို့ပြောဆိုလိုက်ပါတယ်မနေ့ကနော်ဝေဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးနောက်ပိုင်းလုတ်တဲ့သတင်းစာရှင်းလင်းပွဲတွင်ရုရှားနဲ့ပူးပေါင်းကြံစည်မှုတွေမရှိတဲ့အကြောင်းသမ္မတကထပ်မံညှဉ်းဆဲပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်မောင်နှံမြို့နယ်မှာမွတ်စလင်ရွာသား10ဦးဥပဒေမဲ့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စအတွက်တာဝန်ရှိသူတွေကိုရေးယူဖို့နဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအားလုံးကိုဖော်ထုတ်နိုင်အောင်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဖွဲ့ကိုမြန်မာဆွေးနွေးကလက်ခံမှုဥရောပသမ္မဂ EU ကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှံမြို့နယ်အင်းတင်ကျေးရွာတုတ်တမတွေ့ရှိခဲ့တဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲ EU ကတိုက်တွန်းပြောဆိုလိုက်တာပါ။ဒီနေ့ထုတ်ပြန်လိုက်တဲ့ EU ကြေညာချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့အကျဉ်းဖက်မှုတွေအားလုံးကိုဖော်ထုတ်နိုင်အောင်နောက်ဖြစ်မှန်ကိုသိရှိနိုင်အောင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့သတင်းမီဒီယာတွေကိုမြန်မာဆွေးနွေးကခွင့်ပြုဖို့တိုက်တွန်းနေတာပါမြန်မာနိုင်ငံကိုတိုးရချခီးစဉ်ဖြစ်ဒီကနေ့ပဲရောက်လာတဲ့ဂျပန်နိုင်ငံကြားရေးဝန်ကြီးတာရိုကွန်နိုဟာဒီကနေ့မှာတော့ရန်ကုန်မြို့ကစစ်တွင်းကြဆုံးသူဂျပန်စစ်သည်မြုပ်နှံထားတဲ့တင်းချင်းကိုတွားရောက်ကာရဝါပြုပါတယ်ဂျပန်နိုင်ငံကြားရေးဝန်ကြီးကမနက်ပတ်မှာတော့မြန်မာနိုင်ငံကြားရေးဝန်ကြီးလက်ဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိသလိုတက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအွန်လိုင်းနဲ့လည်းတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။စနေနေ့မှာတော့ပြည်ပခတ်တွေကြုံရတဲ့ရခိုင်ပြည်နယ်ကိုတွားရောက်မှာပါ
။တရင်အချင်းချုပ်ကိုကွန်လုံးကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမှုကမှခွန်ယူဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ View American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.